Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA American တကနေ2022ခုနှစ်အောက်တိုဘာလ3ရက်နေ့တနင်္လာညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ညထုတ်လွှင့်ပေးမဲ့မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့52တို့ပြင်လိုင်းလံမီတာ190တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်။ဒီညအတွက်အစီအစဉ်တွေကိုကျွန်မအလင်းမာကတောင်းယူတင်ဆက်ပေးမှာပါရှင်။
ကျင်းချောင်ရင်လည်းတက်ပြီးတော့လာတော့မှာ။ဟိုလည်းမဟုတ်ဘူး။မဆုမွန်နဲ့ကျွန်တော်တမောင်ပန်းတို့က
သင်ပြကြမှာပါ။ဖျောနာမုံတိုင်းအပျက်စီးကနေပြန်လဲထူထောင်ရေးလုပ်ငန်းတွေကိုကြီးဖို့အတွက်အမေရိကန်သမ္မတဘိုင်ဒန်ရဲ့ဇနီဂျဲလ်ဟာပေါ်တိုရီကိုကျွန်းကိုဒီနေ့တနင်္လာနေ့မှာသွားရောက်ကြမှာဖြစ်ပါတယ်။အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ရဲ့လာမယ့်စီးဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်မှာမဟုတ်ပါဘူး။မြန်မာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအင်ဒိုနီးရှားနိုင်ငံမှာတရားစွဲဆိုနိုင်ရေးသတင်းလွှတ်လပ်ခွင့်အဖွဲ့ AGI နဲ့လူခွင့်ရေးအဖွဲ့ရဲ့လျှောက်ထားချက်ကိုလာမယ့်အောက်တိုဘာလ7ရက်နေ့မှာအင်ဒိုနီးရှားဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဒုတိယအကြိမ်ကြားနာပါလိမ့်မယ်မှတ်လိမ့်ပါရင
်ဟုတ်ကဲ့ပါဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီကနေ့နားဆင်ရမှာကတော့သခိုင်းတိုင်းဘက်မှာစစ်ဘေးဒုက္ခစစ်ဘေးရှောင်နေကြရတဲ့ဒုက္ခသည်တွေကိုနေရပြန်မှုမြန်မာစစ်တပ်ကညှိကြခဲ့တာနဲ့ပတ်သက်ပြီး
သိချောင်ရင်လည်းတက်ပြီးတော့တော်လံသွားမှာဟိုလည်းမဟုတ်ဘူးသူတို့ကဝင်ခိုင်းလဲလုံးကြီးလို့မရဘူးလုံးဝဝင်လို့မရဘူးရှေ့ဆက်ပြီးတော့ကျွန်တော်တို့မလွတ်လွတ်တဲ့ဒီအောင်လက်သိချောင်ရပါမယ
်ဒေသခံတို့ပြောကြတာပါဒီကြောင်သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကြားပြည်နယ်မှာတလအတွင်းတိုက်ပွဲ60နီးပါးဖြစ်ပွားခဲ့တာအပါအဝင်ငွေလွှမ်းနှုန်းမတည်ငြိမ်မှုကြောင့်ကုန်စည်နှုန်းအတက်ကျများနေတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တင်းလာညာတိုင်းတင်ဆက်ပေးနေကြသတင်းတောင်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခုရင်ဆုံးတော့တင်းလာညရဲ့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်ပေါင်းတန်တဲ့မဆုမွန်တို့ကပြောပြပေးမှာပါရှင
်ဖီယိုဒိုင်းမွန်တိုင်းအပျက်စီးကနေပြန်လဲထူထောင်ရေးလုပ်ငန်းတွေကိုကြီးဖို့အတွက်အမေရိကန်သမ္မတဘိုင်ဒန်ရဲ့ဇနီးဂျဲလ်ဟာပူရိုရီကိုကျွန်းကိုဒီနေ့တင်းလာနေ့မှာသွားရောက်ကြမှာဖြစ်ပါတယ်ဒေါ်လာတန်း60အကူကြီးပေးမှာကိုလည်းဒီခီးစင်မှာကြေညာဖို့ရှိပါတယ်ပုံမလုံးကြောင့်စိတ်ချပြီးဒဏ်ခံနိုင်တဲ့အခြေခံအဆောက်အအုံတွေပြန်လဲထူထောင်ရမှာပေါ်တိုရီကိုပြည်သူတွေကိုကူညီမဲ့ဂရိကဝတ်အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်မယ်လို့အင်ဗျူတော်ကဆိုပါတယ်။မိသားစုတွေရရောက်အတိုက်အဝင်းအကြီးအကဲတွေနဲ့သမ္မတတို့ကြောင်တကြောင်မှာတွေ့ဆုံကြဖို့လဲစီစဉ်ထားပြီးပြန်လည်ထူထောင်ရေးလုပ်နေကြတာကိုကျေးဇူးတင်စကားပြောဖို့ရှိပါတယ်။ပေါ်တိုရီကိုအချို့ရေးမှုပီဒိုပီယာလူစီနဲ့အစိုးရအဖွဲ့ကသူတို့ဆောင်ရွက်နေတာတွေကိုသမ္မတကိုတင်ပြကြမှာပါ။မွန်တိုင်းဖီယိုနာစက်တင်ဘာလ16ရက်နေ့ကပေါ်တိုရီကိုကျွန်းကိုဝေရောက်တိုက်ခိုက်သွားခဲ့ရမှာကျွန်းရဲ့အနောက်ပိုင်းနဲ့တောင်ပိုင်းနယ်မြေတွေဟာအထိနာဆုံးဖြစ်ခဲ့တဲ့အတိုင်းသမ္မတဂျိုးဘိုင်ဒန်ကသွားရောက်มาလည်းဖြစ်ပါတယ်။တခြားနေရာတွေမှာမီးပြန်လည်ရရှိတာ62ရာခိုင်နှုန်းရှိခဲ့ပေမဲ့ဒီနေရာတွေမှာတော့60ရာခိုင်နှုန်းမပြည့်မီသေးပါဘူး။ဗုဒ္ဓနေမှာလည်းသမ္မတဟာဖီယိုနာကျွန်းပုံတိုင်းတန်ခံခဲ့ရတဲ့ဖလော်ရီဒါပြည်နယ်ကိုသွားရောက်มาဖြစ်ပါတယ်။
လာမယ့်နိုဝင်ဘာလ18ရက်နေ့နဲ့19ရက်နေ့ထိုင်းနိုင်ငံမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံ APEC အစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်တော့မှာမဟုတ်ဘဲဒုသမ္မတကမလာဟဲရစ်ပဲတက်ရောက်မယ့်အကြောင်းထိုင်းနိုင်ငံထုတ်သတင်းတွေမှာရေးပါတယ်။ကမ္ဘာကောင်းဆောင်တွေတော်တော်များများတက်ရောက်မယ့်အစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်မတက်ရောက်တာဟာနိုင်ငံတကာနိုင်ငံရေးမျက်နှာစာမှာထိုင်းဆိုရရဲ့ပုံရိပ်ကကျဆင်းနေပြီးတော့ပြည်တွင်းဒီမိုကရေစီရေးမှေးမှိန်နေတဲ့အခြေအနေကိုမီးမောင်းထိုးပြတာလို့လေ့လာသူတွေကသုံးသပ်တာကိုထိုင်းနိုင်ငံထုတ် PBS သတင်းဌာနကရေးသားဖော်ပြပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာနိုဝင်ဘာလ16ရက်နေ့နဲ့18ရက်နေ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမယ့်စီးပွားရေးအင်အားကောင်းတဲ့နိုင်ငံ20 G20 အစည်းအဝေးကိုသူတန်တန်ကိုချက်ချင်းပြန်မဲ့အကြောင်းသတင်းတွေမှာရေးပါတယ်။သမ္မတဘိုင်ဒန်ကိုယ်တိုင် APEC အစည်းအဝေးကိုတက်မရောက်တာကြောင့်ဝန်ကြီးချုပ်တာဝန်ပြန်လည်ထမ်းဆောင်ခွင့်ရထားတဲ့ထိုင်းဝန်ကြီးချုပ်ပရိုင်ဝုတ်ချက်အိုချာအနေနဲ့ကမ္ဘာကောင်းဆောင်တွေနဲ့ပခုံးချင်းရှင်ပြီးတော့နိုင်ငံရေးအရာကိုကိုကိုမြင့်တင်မဲ့စ조사မှုထင်သလောက်ခရီးမပေါက်ဘူးဆိုတာသတင်းတွေမှာသုံးသပ်ဖော်ပြပါတယ်။ဝင်ကြီးချုပ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတချို့လည်းပြီးခဲ့တဲ့သတင်းပတ်ကုံတုန်းကဗန်ကောက်မြို့နေရာတချို့မှာပေါ်ပေါက်ခဲ့ပါတယ်။
မြန်မာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအင်ဒိုနီးရှားနိုင်ငံမှာတရားစွဲဆိုနိုင်ရေးအတွက်သတင်းလွှတ်လပ်ခွင့်အဖွဲ့ AGI နဲ့လူခွင့်ရေးအဖွဲ့ရဲ့လျှောက်ထားချက်ကိုလာမယ့်အောက်တိုဘာလ17ရက်နေ့မှာအင်ဒိုနီးရှားဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဒုတိယကြိမ်ကြားနာပါလိမ့်မယ်။အင်ဒိုနီးရှားနိုင်ငံရဲ့အခြေခံဥပဒေပုံမှန်26ပိုက်ခွဲ5အရလူခွင့်ရေးချိုးဖောက်မှုတွေကိုတရားစွဲဆိုမယ်ဆိုရင်အင်ဒိုနီးရှားနိုင်ငံသားတွေကျူးလွန်တဲ့ချိုးဖောက်မှုတွေကိုပဲ နိုင်ငံတွင်းမှာတရားစွဲဆိုခွင့်ရှိတယ်ဆိုပြီးကတ်တတ်ထားပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအင်ဒိုနီးရှားနိုင်ငံမှာကြားနာစစ်ဆေးနိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေပါကတ်တတ်ချက်ကိုပြင်ပေးဖို့ထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူတွေတရင်လွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေစက်တင်ဘာလဒုတိယပတ်အတွင်းကလက်မှတ်ရေးထိုးလျှောက်ထားကြကြတာပါ။အဲ မြန်မာနိုင်ငံကစစ်ဘက်နဲ့အရက်ဘက်ခေါင်းဆောင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့စွဲချက်နဲ့စစ်ဆေးအရေးယူဖို့အာဂျင်တီးနားနိုင်ငံပြည်ထောင်စုတရားရုံးမှာလဲရိုဟင်ဂျာအရေးလှုပ်ရှားသူတွေက2019ခုနှစ်ကလေးကတရားစွဲဆိုထားပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံမှာလူခွင့်ရေးအဖွဲ့တွေပထမဦးဆုံးတရားစွဲဆိုဖို့ကြိုးစားတာဖြစ်ပါတယ်။
တနင်္ဂနွေနေ့စောစောပိုင်းတော့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ခြားခြံစည်းရိုးအနီးမှာမြေမြုံမိုင်းတလုံးပေါက်ကွဲခဲ့တဲ့အတွက်ဆယ်ကျော်သက်အရွယ်ရိုဟင်ဂျာလူငယ်တဦးသေဆုံးသွားပြီးတော့နောက်ထပ်အမျိုးသားတဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်ဒါကာထရီဘျူးသတင်းစာမှာရေးသားဖော်ပြပါရတယ်။သေဆုံးခဲ့တဲ့အသက်16နှစ်အရွယ်လူငယ်အိုမာဖရုခ်နဲ့ထိခိုက်ဒဏ်ရာရခဲ့တဲ့အသက်30အရွယ်အမျိုးသားဆူဟာဘူလာတို့ဟာမြန်မာနယ်စပ်နဲ့အနီးဆုံး 0.0 လို့ခေါ်တဲ့ဒုက္ခသည်စခန်းတွေထဲမှာနေထိုင်နေသူတွေဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှန်မပြုတဲ့မြန်မာနိုင်ငံထဲကိုဝင်ပြီးမွေးဆေးဝါးယူဖို့အတွက်လမ်းမှာမြေမြုံမိုင်းနီးမိတာလို့ဒါကာထရီဘျူးသတင်းစာမှာရေးသားဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနယ်စပ်မြင်းပေါ်ကရိုဟင်ဂျာဒုက္ခသည်စခန်းမှာနေထိုင်တဲ့တောင်ပြိုလက်ဝဲမြို့မီးတိုက်ကျေးရွာအုပ်စုရဲအောင်ချောင်းကျေးရွာနေဥဟာယူရဲ့သားဖြစ်သူဥမာဖရုအသက်18နှစ်ဟာရဲအောင်ချောင်းသားမှာထောင်ထားတဲ့လမ်းမိုင်းပေါက်ကွဲထိမှန်ပြီးအသက်ဆုံးခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုဘလောက်ဒုက္ခသည်စခန်းအမှတ်9ကကိုအောင်မြိုင်ကသူကြားသိထားသမျှ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။သူတို့ကမတက်ခဏပေါ့နော်။ဟိုဘက်မှာအရင်အောင်ချောင်းရဲ့ချောင်းရှိတယ်ဒီမှာချောင်းမှာသွားပြီးတော့ငားချတာရှိတယ်။ဒီမှာငားချဖို့သွားတဲ့အချိန်မှာမိုင်းပေါ့နော်။လမ်းမိုင်းပေါက်ခွဲပြီးတော့ဖွေးရှင်းတည်သွားတယ်။သူရဲ့အလုံးကိုအဲ့ဒီဒုက္ခသည်စခန်းမှာပဲပြန်ယူတည်ယူလာပြီးတော့ဟိုသင်းကျူလိုက်တာပေါ့နော်ကျန်သူနေတဲ့ဒုက္ခသည်စခန်းအထိနိုင်ငံတနေငင်းကိုချော်ပြီးတော့လာပြစ်တယ်ဆိုတာကဒါတော်တော်လေးကျန်သူသူရင်ကြခေါင်းတာပေါ့နော်ဒါကဘယ်လိုနည်းနဲ့မှဒါလက်ခံလေရတဲ့စီစမ်းမှုဘူးဒါတော်တော်များများကသူရင်နေတယ်
ပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့တုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်က 0. ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုမြန်မာနိုင်ငံကနေပြစ်လိုက်တဲ့လက်နက်ကြီးကြီးတစ်ခုကြပြီးတော့ရိုဟင်ဂျာလူငယ်တဦးအသက်ဆုံးခဲ့ရတယ်လို့၅ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီနေ့ကပဲနေဆက်ဘန်ဒါဘန်အရက်မှာရှိတဲ့ဒီနခွန်ချရိုင်းဆိုတဲ့အဲ့ဒီမှာမြေမြုံမိုင်းနီးမိပြီးတော့နောက်ထပ်ဘင်္ဂလားဒေ့ရှ်လူငယ်တဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကကြတဲ့မော်တာကြီးက12လုံးထိရှိနေပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်အစိုးရကမြန်မာတန်အမတ်တွေကိုခေါ်ယူကန့်ကွက်ထားပါတယ်။စစ်ကောင်စီဘက်ကတော့နည်းမြေကြော်ကြတဲ့ကြီးတွေကသူတို့ပြစ်ခတ်တာမဟုတ်ပဲရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ ARSC အကြမ်းဖက်အဖွဲ့ကပြစ်တာဆိုပြီးတော့ညှင်းပယ်နေပါတယ်ရှင
် VOA American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905အနည်းလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်ဝန်ကြီးချုပ်သက်တမ်းသတ်မှတ်နှစ်မကျော်လွန်သေးဘူးလို့ဖွဲ့စည်းပုံခေါ်ယုံကအရင်ပတ်ကစုပ်ချက်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ဟာဒီနေ့တနင်္လာနေ့မှာတာဝန်တွေကိုပြန်လည်ထပ်ဆောင်ပါတယ်ပရာယုတ်ဟာပြည်ထောင်ဝန်ကြီးဌာနဝန်ထမ်းကရုပ်ထုကိုပန်းဆက်ပြီးတဲ့နောက်ပြည်내ဝင်ကြီးချုပ်တွေနဲ့အင်တာနက်ကနေအစည်းအဝေးတက်ရောက်ခဲ့ပါတယ်။ဝင်ကြီးချုပ်တာဝန်ကို၈နှစ်ထက်ပိုမထမ်းဆောင်ရလို့လက်ရှိဖွဲ့စည်းပုံကပြဋ္ဌာန်းထားတာပါ။ဒီချက်ကိုအခြေခံပြီးအတိုက်အခံဥပဒေပြုအမတ်တွေကဝင်ကြီးချုပ်ပရာယုတ်ရဲ့တက်တန်းပြည့်သွားတာကြောင့်တာဝန်ကုန်ဆုံးသွားပြီဖြစ်ကြောင်းဖွဲ့စည်းပုံခုံရုံးကိုရှောက်ထားခဲ့တဲ့အတွက်ခုံရုံးကအဆိုပါရှောက်ထားချက်ကိုစဉ်းစားစဉ်အတွင်းပရာယုတ်ကိုဝင်ကြီးချုပ်တာဝန်ကနေယာယီရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ပရာယုတ်ဟာအာဏာသိမ်းပြီးနောက် 2014 ခုနှစ်ကစပြီးဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တာကြောင့် 2022 မှာ၈နှစ်ပြည့်သွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လက်ရှိဖွဲ့စည်းပုံကို 2019 ခုနှစ်ကအတည်ပြုခဲ့တာကြောင့်သူ့ရဲ့တာဝန်ထမ်းဆောင်တဲ့ကာလကိုတွေ့ချက်ရမှာအဲ့ဒီအရင်နှစ်တွေကအကျုံးဝင်ဘူးလို့ခုံရုံးကဆုံးဖြတ်ခဲ့ပါတယ်။အဒီနောက်မှာတော့ပရာယုတ်တာဝန်ပြန်လည်ထမ်းဆောင်မှာကိုစန့်ကျင်တဲ့ဆန္ဒပြပွဲအသေးလေးပဲအများကြီးဖြစ်ခဲ့ပါတယ်။ နောက်နေ့အစောပိုင်းမှာထွေထွေရေကောက်ပွဲကိုကျင်းပမှာဖြစ်တာကြောင့်ထိုင်းနိုင်ငံရေးကပုံပြီးသက်ဝင်လှုပ်ရှားလာနေပါပြီ။ပရာယုတ်ရဲ့အနာဂတ်နိုင်ငံရေးကိုသတင်းတောက်တွေကမေးတဲ့အခါမှာတော့အနာဂတ်ကအနာဂတ်ပါပဲလို့ဖြေကြားသွားခဲ့ပါတယ်
။ဘရာဇီးနိုင်ငံမှာသမ္မတရွေးကောက်ပွဲမှာအနိုင်ရဖို့ပြတ်သားတဲ့လုံလောက်မဲမရတဲ့အတွက်အဓိကသမ္မတလောက်နှစ်ဦးဒုတိယအကြော့ပြန်ပြီးတော့ရှင်ပြန်ရဖို့ရှိပါတယ်။မဲ 69.6 ရာခိုင်နှုန်းရေးတွက်ပြီးတဲ့အချိန်မှာတော့သမ္မတဟောင်းလူးဝစ်အင်နာစီယိုလူလူဒါဆီလ်ဗာက 48.4 ထောက်ခံမဲ့လက်ရှိသမ္မတဘိုဆိုနာရိုကထောက်ခံမဲ့ 43.2 ရာခိုင်နှုန်းအသီးသီးရထားပါတယ်။ဒီရွေးကောက်ပွဲမှာတော့သမ္မတလောင်း9ဦးရှင်ပြန်ခဲ့တာဖြစ်ပေမဲ့သမ္မတလောင်းနေလောက်တော့ဒီထောက်ခံမဲမရပါဘူးသမ္မတဒီရွေးကောက်ပွဲအကျိုးမဲစစ်တန်းနေမှာဒဲလ်ဆေဘာကရှေ့ကနေပြေးနေပြီးမဲအခုရွေးကောက်ပွဲရလာမှာတော့နှစ်ဦးစလုံးကကက်တီလေးဖြစ်နေတာအငေါ်တင်စရာဖြစ်ပါတယ်ရွေးကောက်ပွဲအပြီးသတင်းသာရှင်းလင်းပွဲတစ်ခုမှာတော့လာမယ့်အောက်တိုဘာလ30မှာကျင်းပမယ်တကြောပြန်သမ္မတရွေးကောက်ပွဲကိုသမ္မတဘိုဆိုနာရိုနဲ့ရှင်ပြန်ရမယ်ဘောလုံးကစားပွဲကအချိန်ပိုအဖြစ်နဲ့ရည်ညွှန်းသုံးနှုန်းသွားပါတယ်စီးပွားရေးအကျပ်တဲနဲ့ငွေကြေးဖောင်းပွားမှုတွေကြားဘရာဇီးလူလူကြားမှာအပြောင်းလဲတစ်ခုလုပ်ဖို့ဆန္ဒရှိကြတာကိုသူအနေနဲ့သိထားပါတယ်ဒါပေမဲ့လည်းအပြောင်းလဲတချို့ကပို့ပြီးတော့ဆိုးပါနိုင်ပါတယ်လို့ဒီဘရာဇီးသမ္မတကဒီဘရာဇီးမြို့တော်မှာသတင်းနောက်တွေကိုပြောခဲ့ပါတယ
်2022ခုနှစ်ဆေးပညာဆိုင်ရာနိုဘယ်ဆုကိုဆွေဒင်လူမျိုးဒေါက်တာဆွမ်တပေးပို့ကိုချီးမြှင့်လိုက်ပါတယ်ဒီနှစ်နိုဘယ်ဆုတွေကိုကြေညာမှာဒါဟာပထမဆုံးကြေညာတဲ့ဆုဖြစ်ပါတယ်ဒေါက်တာပေးပို့ဟာရှေးခေတ်လူရဲ့ဗီဇရုပ်တွေကိုလေ့လာဖော်ထုတ်တဲ့ပညာကိုစတင်ခဲ့သူဖြစ်ပါတယ်ဂျာမနီနိုင်ငံလိပ်စစ်မြို့မှာရှိတဲ့လူသားတစ်ဖြစ်ဖြစ်ဖြစ်ပေါ်ထုတ်တဲ့ပုံမနုဿဗေဒပညာလေ့လာရေးဌာနရဲ့ညွှန်ကြားရေးမှုအဖြစ်တာဝန်ထမ်းဆောင်နေပါတယ်။သူဟာအီဂျစ်ကမာမီတွေရဲ့ဗီဇရုပ်တွေကိုလေ့လာခဲ့တယ်လို့လူမျိုးနွယ်နဲ့အမျိုးဆက်နေတယ်လို့ယူဆကြတဲ့နီယန်ဒါသားရဲ့မျိုးရိုးဗီဇရုပ်တွေကိုလေ့လာခဲ့တဲ့ပညာရှင်လည်းဖြစ်ပါတယ်။ဒါပြင်ထပ်မံတွေ့ရှိခဲ့တဲ့ဒန်နီဆိုဗာလူမျိုးနွယ်တရားရဲ့မျိုးဗီဇကိုပါလေ့လာခဲ့ပါတယ်။လက်ရှိခေတ်သစ်လူသားကိုသိပ္ပံပညာအခေါ်အဖြစ်ဟိုမိုဆေပီယန်စ်ခေါ်ပါတယ်။ဒီအဒါသန်နဲ့ဒန်နီဆိုဗာတို့ရဲ့ဂျီန်ခေါ်ဗီဇာရုပ်တွေကခေတ်သစ်လူသားဟိုမိုဆေပီယန်စီကူးပြောင်းလာတာကိုသူကဖော်ထုတ်တွေ့ရှိခဲ့တဲ့အတွက်အခုလိုနိုဘယ်ဆုရရှိခဲ့တာဖြစ်ပါတယ
်။ဆိုမာလီယာနိုင်ငံဟာငမုတ်ခေါင်းမာချင်းကတ်ထဲကိုကြာလူလူဖြစ်နေပြီလို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးယုံကပြောလိုက်ပါတယ်။လူ800,000နီးနီးကအကူအညီလိုအပ်နေပြီးတော့နေအိမ်တွေမှာအိုးအိမ်ပြေရွှေ့ပြောင်းနေထိုင်ရသူကတသန်းကျော်ရှိသွားပြီလို့လူသားချင်းစာနာထောက်ထားရေးပေါင်းစပ်ညှိနှိုင်းရေးဆိုမာလီယုံ UNOCHA ရဲ့အကြီးအကဲကပြောပါတယ်။2020အောက်တိုဘာလကနေစပြီးတော့မိုးခေါင်ခဲ့တာဖြစ်တယ်လို့ဒီ VOA ဆိုမာလီဌာနကိုပြောပါတယ်။ဆိုမာလီမှာမိုးရာသီစပြီးဖြစ်ပေမဲ့ဒီနှစ်အောက်တိုဘာလကနေဒီဇင်ဘာလအထိမိုးရာသီမှာမိုးခေါင်မှုအလားအလာများကြောင်းကိုလည်းမိုးလေဝသပညာရှင်တွေကခန့်မှန်းကြပါတယ်ရှင်။
ထိုင်တဲ့ရောက်တဲ့တဲ့ကိုဥတီမောင်တန်နဲ့မတ်ဆင်ဝန်တို့ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့သခိုင်းတိုင်းကမ်ဘလူးမြို့နယ်ဘက်ကအခြေအနေသတင်းဆက်ပြောပြချင်ပါတယ်။သခိုင်းတိုင်းကမ်ဘလူးမြို့နယ်ကိုးတောင်ဘူးတိုက်နယ်အတွင်းမှာတင်းရှောင်နေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုနေရပြန်ဖို့မြန်မာစစ်တပ်ကညွှန်ကြားခဲ့ပြီးယာယီခိုလုံနေတဲ့တဲသုံးလုံးကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့မနက်ကလည်းမြန်မာစစ်တပ်က9000ဘိုးတိုက်နယ်တွေကကြေးရွာအုပ်စုကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာတဲ့အတွက်ဒေသခံတွေထွက်ပြေးခဲ့ရတယ်လို့လည်းပြောပါရယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ်အခြေအနေရန်ကုန်ကသတင်းပေ
းကြေးရွာမှာမြန်မာစစ်တပ်တွေစခန်းချထားတာကြောင့်တိုက်နယ်တွင်ကြေးရွာတွေကစစ်ရှောင်းတွေရွာတွေကိုပြန်မဝင်ရဲဘဲနဲ့တောထဲမှာနေနေကြတာ6လထက်မနည်းကြာနေပြီလို့ဒေသခံတွေကပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲရွာသားတွေခိုးအောင်နေထိုင်တဲ့ယာယီတဲသုံးလုံးမီးရှို့ခံခဲ့ရတဲ့အကြောင်းလီရောအစုဒေသခံတူကဗီဝေကိုပြောပါတယ
်။လွန်ခဲ့တဲ့3ရက်လောက်ကထုတ်သွားတယ်ကြာတဲတုံးတဲရှုသွားတယ်ကြာ။တော်ရဲမှနေတဲ့လူတွေကခုကကျွန်တော်တို့တော်ရဲမှမနေဘူး။ရွာထဲကပြန်ဝင်ဖို့တော်ရဲမှနေရင်သူကဒါကျွန်တော်တို့သူတို့ကိုမထောက်ခံတဲ့အတွက်တတ်မယ်ချက်မယ်ဆိုတဲ့စကားမျိုးကြီးဖြစ်တော့တယ
်။ဆစ်ဆောင်တဲတွေမှာတဲသလုံးကိုလူ30 40ဝန်းကျင်လောက်စုပေါင်းနေထိုင်နေရတာလို့ဒေသခံတွေကဆိုပါတယ်။ကိုးထောက်ပုံတိုက်နယ်အတွင်းကြေးရွာစုစုပေါင်း22ရွာရှိတဲ့ထဲစစ်တပ်ကနေမီရှင်းလင်းရေးမလုပ်တဲ့ရွာ၄ရွာပဲကျန်ပြီးတော့ကျန်၁၈ရွာကနေမီရှင်းလင်းတာနေမီရှုတာတွေခံရတာကြောင့်ရွာလုံးကျွတ်နီးပါးတောတောင်ထဲမှာထွက်ပြေးတင်းရှောင်နေကြရတာပါစစ်ကောင်စီဘက်ကတော့ရဲသားနေအိမ်တွေကိုမီးရှို့ဖျက်ဆီးတာမလုပ်ဘူးဆိုပြီးတော့ညင်းထားပါတယ်အခုစစ်တပ်ကရွာထဲပြန်ဝင်ခိုင်းနေပေမဲ့ရွာထဲမှာနေဖို့အိမ်ရှိတော့တာနဲ့စားတောက်ရေးအခက်အခဲတွေရှိတဲ့ပြင်စစ်ကြောင်းတွေထိုးတာဖမ်းတာဆီးတာတွေဖြစ်လာပါဆိုတာကြောင့်ရွာတွေကိုပြန်မဝင်ရဲဘူးလို့ဒေသခံတွေကပြောပါတယ်
ဒီကကျွန်တော်တို့ဒီအနောက်ဘက်ကျန်လေးရွာအုပ်စုမှာတော့ဒီကနားရဲ့နော်ကုန်းရဲ့တော့နေရာဆက်ဆက်ကျန်ပြီးကျွန်တော်တို့ဒီရှော်ပြီးကုန်းနဲ့ နော်ကုန်းမှာတော့မရှိတော့ဘူးကမရှိတော့ဆိုကျွန်တော်တို့ကတော့ရှေ့ဆက်ပြီးတော့မှသိမ်းချောင်ရင်လည်းကျွန်တော်တို့ကတော့ဆက်ပြီးတော့တော်လန်သွားမှာမဝင်လည်းမဝင်ဒီတပ်ကံကြီးကတော့ကျွန်တော်တို့ကတော့ဒါတွေကတော့ဒီလိုဖို့ဝင်ခိုင်းလဲယုံကြည်လို့မရဘူးကျွန်တော်တို့ဒီကချမ်းမြမှာတော့ပြောနေပါပဲယုံကြည်လို့မရဘူးလုံးဝဝင်လို့မရဘူးရှေ့ဆက်ပြီးတော့ကျွန်တော်တို့ကမလွတ်လွတ်တဲ့စီစီအောင်လက်သိမ်းချောင်ရမှာပါ
အောက်တိုဘာ10ရက်နေ့ကလည်း9000ပုံရွာမှာစစ်ခန်းချထားတဲ့မြန်မာစစ်တပ်က9000ပုံအနောက်ဖက်ချမ်း4ရွာအုပ်စုကိုအင်အား60ဝန်းကျင်လောက်နဲ့ရောက်လာပြီးတော့ပစ်ခတ်တဲ့အတွက်ဒေသခံတွေထွက်ပြေးခဲ့ရတယ်လို့စစ်ပေးရှောင်တွေကပြောပါတယ်။ကျေးရွာတွင်းကကြံနေသေးတဲ့နေရင်တချို့ဖျက်ဆီးခံခဲ့ရတယ်လို့ဒေသခံ2ဦးကိုလည်းဖမ်းဆီးသွားတယ်လို့မျက်မြင်သက်သက်တူကပြောပါတယ
်။ဆက်မှာကျွန်တော်တို့ဖြေတာဒီနည်းမနဲ့ဆိုရင်လည်းကျွန်တော်တို့ဒီမနေ့ကတနေ့ရုံကကျွန်တော်တို့တက်ကျွန်တော်တို့ရွာမှာအဝေးရနေပြည်ပြည်မှာလက်နဲ့ပြည်နဲ့ပြည်ဝင်ဝင်ပြီးတော့မှကျွန်တော်တို့ရှိသမျှအိမ်ကြီးရိုက်ခွင့်ပြည်စီပြည်စီအကုန်ဆန်အင်းလေးတွေတော့ပါသွားတာအခုဆက်ပြီးတော့မှကျွန်တော်တို့ဒီအင်းနဲ့မှထပ်ပြီးတော့မှကျွန်တော်တို့အခုရှော်ပြီးဘုံရယ်ဒီကနာရယ်နှောကုန်းရယ်ချက်ကုန်းရယ်အခုချက်ကုန်းပါဗျမနက်ကတည်းကကျွန်တော်တို့ပြည်ဝင်ဝင်ပြီးတော့ဒီရောက်နေတယ်ဒီ၂ရောက်တော့မိသွားတယ်၂ရောက်၂ရောက်နော်ကုန်းကတရောက်နဲ့ချက်ကုန်းကတရော
က်ကမ်ဘလူမြို့နယ်9000ဘူတိုက်နယ်အတွင်းကကြီးရွာတွေစစ်ပေးရှောင်နေရတာနှစ်ဝက်ကျော်ကြာလာနေပြီဖြစ်ပြီးတော့နေထိုင်ရခါနဲ့ဆွာလူအောင်ဝင်ဆွန့်ခွာတရားတဲ့စစ်ရှောင်ရေးအတွက်ဒီကလည်းပိုတိုးလာနေပါတယ်ဒေသခံနေအိမ်တွေပျက်စီးဆုံးရှုံးတာထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်လာသေးတယ်လို့စကတရားဝင်ထုတ်ပြန်တာလည်းမြင်ပြည်သူ့ကော်မတီက PDF တွေဟာကြီးရွာတွေကိုချေဆိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ဘက်ကတော့ဆွဆဲထားပါတယ်ဒီအကြောင်းပြချက်နဲ့နေမီရှင်းလင်းထိုးစစ်နဲ့လေကြောင်းတိုက်ခိုက်မှုတွေကိုဇက်တိုက်တိုးပြီးတော့လှုပ်လာနေတာကြောင့်လဲစစ်ဘေးရှောင်တွေလနဲ့ချီပြီးတော့နေရာဆွန့်ခွာထွက်ပြေးနေကြရပါတယ်ခင်ဗျာ
စကိုင်းနိုင်ကဘလူးနဲ့ကိုဘူး9000ဘူးကစစ်ရှောင်စခန်းတွေမီရှုခံရတဲ့တရင်ကိုသားညုံပြပြပေးခဲ့ရပါတဆက်သေးပါပဲကြားပြင်းတဲ့ဘက်ကတိုက်ပွဲအခြေအနေအကြောင်းကိုလည်းဆက်ပြောပြချင်ပါတယ်ကရင်နီးလို့ခေါ်တဲ့ကြားပြင်းတဲ့အတွင်းမှာပြီးခဲ့တဲ့စက်တင်ဘာလ1လအတွင်းမြန်မာစစ်တပ်နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြားအရသား73ယောက်တေဆုံးခဲ့ပြီး23ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့နေအိမ်118လုံးနဲ့ဖျားเจ้า2เจ้าထိခိုက်ပျက်စီးသွားတယ်လို့ကင်းဒီအမျိုးသားကာကွယ်ရေးတပ် KNDF ကသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ကတိုက်ပွဲဖြစ်ပွားတဲ့နေရာတွေရောတိုက်ပွဲမဖြစ်ပွားတဲ့နေရာတွေပါလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာတွေရှိတယ်ဆိုပြီးတော့လည်းသတင်းထုတ်ပြန်ထားပါတယ်ကင်းဒီလူအခွင့်အရေးအဖွဲ့ရဲ့ပြောဆိုချက်တွေအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုကိုငင်းကြပြပြပေးမှာပါရှင
်ကင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ကရင်နီတပ်မတော် KA အခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားပြီးခဲ့တဲ့စက်တင်ဘာလ1လအတွင်းတိုက်ပွဲ58ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ကသတင်းထုတ်ပြန်ပါတယ်ဒီမော့ဆိုမြို့နယ်ဖရူဆိုမြို့နယ်လိုက်ကော်မြို့နယ်ဘောလခဲမြို့နယ်ရှားတော်ဖဲခုံနဲ့မိုးပြဲမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကအခုလို VOA ကိုပြောပါတယ
်ကျွန်တော်တို့ဒီ PDF ဆက်ကြတော့ကျွန်တော်တို့ဒီ mention လေးဟိုလုပ်ငန်းတော့ကျွန်တော်တို့အများအားလို့လို့လုပ်လေနော် action လေးနေတဲ့ချိန်မှာစီကောင်စီလည်းကတို့ထောင်ထားတဲ့ mind မှာတို့ပြန်ပြီးတော့ဟို night ရှိနေလားမသိဘူးပြောရမလားမသိအမျိုးနေသားမှာဟိုစုံတွေ့တဲ့ချိန်မှာအမျိုးအပြားလည်းဖိခါလာတော့ရှိပြီပြီးတော့တို့စခန်းလုံးချုံရေးပေါ်မှာစမ်းပါဝင်ချိန်မှာတို့လုံချုံရေးရတို့သွားနေတဲ့ချိန်မှာအမျိုးဖြစ်တဲ့တိုက်ပွဲလေးတွေရှိတယ်
တိုက်ပွဲတွေအတွင်း KNDF ဘက်ကရဲဘော်5ဦးကြာဆုံးခဲ့ပြီးစီကောင်စီဘက်ကဒါဇင်နဲ့ချီကြာဆုံးနိုင်တဲ့အကြောင်းဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်လက်နက်ငယ်14လက်စစ်တပ်နဲ့တလက်နဲ့60မမ RPG စတဲ့လက်နက်ခဲယမ်းတွေသိမ်းဆည်းရမိတယ်လို့ပြောပေမဲ့လည်းတရားအတည်ပြုချက်တော့ထွက်ပေါ်လာခြင်းမရှိပါဘူးစစ်ကောင်စီဘက်ကကြာဆုံးထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့အတည်ပြုချက်မပေးသေးပါဘူးဒီနယ်မြေတွေမှာဒေသခံတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF အဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေလုပ်ကင်နေတယ်လို့တော့ဆွဆွဲပါတယ်KNDF ကတလာအတွင်းတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေအလွန်အကျွံအသုံးပြုပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဒေသခံနေအိမ်တရာကျော်နဲ့ဖျားเจ้า2ကျောင်းပျက်စီးခဲ့တယ်လို့ပြောပါတယ်၄ကျောင်းကနေအနည်းဆုံး16ကျိန်တိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်နှစ်ဖက်တိုက်ပွဲတွေမဖြစ်တဲ့အချိန်မှာလဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ KNDF ကပြောပါတယ်လက်နက်ကြီးကြောင့်အရဲသားပြည်သူ10ဦးသေဆုံးခဲ့ပြီးတော့19ဦးဒဏ်ရာရတာရှိခဲ့တဲ့အကြောင်းမြန်မာစစ်တပ်ထောင်ထားတဲ့မိုင်းနှင်ပောက်ကွဲလို့တဦးသေဆုံးပြီး၄ဦးဒဏ်ရာရတဲ့အကြောင်းလည်းပြောပါရယ်ဖမ်းဆီးတပ်ဖြတ်ခံရသူ2ဦးအပါအဝင်စုစုပေါင်းအရသာ73ဦးသေဆုံးပြီး23ဦးထိခိုက်ဒဏ်ရာရရှိတယ်လို့လည်း KNDF ကထုတ်ပြန်ထားပါရယ်စစ်ကောင်စီဘက်ကတော့ဒီကိန်းကနန်းတွေနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိသေးသလိုတုံ့ပြန်ပြောဆိုတာလည်းမရှိသေးပါဘူးစစ်ဘေးရှောင်ဒုက္ခသည်2ဦးကတော့စစ်တပ်ဘက်ကအချိန်မရွေးလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ VOA ကိုပြောပါရယ်
စ ူကမနဲ့မထူညချူတာပဲအနည်းတိုင်းလို့ထူနေတာပဲသူကဟာတန်တော့ကျဲပဲဟိုဘယ်လိုပြောမလဲကြာလာတယ်မလုံးတော့မခံနိုင်တော့ဘောနော်အဲ့ဒီကြာနေနဲ့ဆက်ကနထူတာလေသူတို့လည်းကောတက်ကနေထူတာလည်းကောတက်ကနေဆိုဒီမောဆိုဖဲကိုပြေးသွားလိုက်ဟိုမိုးပြဲဖဲကိုထူလာလိုက်ရှောက်ထူနေတာပဲသူကဟာလည်းကောတော့အမြဲတမ်းထူတယ်
မြန်မာစစ်တပ်ကတိုက်ပွဲဖြစ်ပွားတဲ့နေရာတွင်သာမကတိုက်ပွဲမဖြစ်ပွားတဲ့နေရာတွေမှာလည်းလန်တန်ကြီးနဲ့တိုက်ခိုက်နေတယ်လို့ကရင်နီလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကအခုလို့ပြောပါတယ
်စစ်ပွဲနဲ့ဟိုနိစပ်ပြီးတော့မှစစ်ပွဲဧရိယာထဲကဒေတာတွေကိုရတန်းထုတ်တခုရှိတယ်နောက်တစ်ခုဥမှာပြလို့ရတာကကုန်းတာမှာပေါ့နော်လွန်ခဲ့တဲ့တပတ်လည်းထပ်ဖြစ်နေတယ်ပေါ့နော်ကုန်းတာမှာလည်းအဲ့လိုမျိုးပဲသူဟာကဒီတိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာစစ်တပ်ကထုတ်ရတဲ့ကြောင့်မို့ကြည့်ရပေါ့ကြာပြီးတော့မှဟိုထိခိုက်မှုရှိတော့ပေါ့နော
်စက်တင်ဘာလ30ရက်နေ့တုန်းကတော့ရန်ကုန်နေပြီးတော့လွိုက်ကောရန်ကုန်ခရီးစဉ်ပြေးဆွဲတဲ့မြန်မာအမျိုးသားလေကြောင်းလိုင်း MNA ရဲ့လေရင်တစ်စင်းလိုက်ကော်လေစိတ်အစင်းမှာပြစ်ခတ်ခံခဲ့ရပြီးအမျိုးသားတအူထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ကြားပီနယ်အတွင်းလှုပ်ရှားနေတဲ့ကီနီတိုးတက်ရေးပါတီ KMPP နဲ့ PDF လက်နက်ကိုင်အဖွဲ့တွေပြစ်ခတ်ခဲ့တာလို့ဆွဆွဲပြီးတော့ KMPP ဘက်ကတော့အရဲသားလေရင်ကိုပြစ်ခတ်ဖို့မညွန်ကြားထားတဲ့အကြောင်းနဲ့ဒီသတင်းမဟုတ်မှန်တဲ့အကြောင်းညင်းဆိုခဲ့ပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေနဲ့စီရေးပဋိပက္ခတင်းမာနေပြီးတော့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲချက်တွေကြားမှာဒေသခံရွာသားတွေဘေးလွတ်ရာကိုထွက်ပြေးနေရဆဲပဲလို့လည်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။ကြားပြည်နယ်ပတ်မှာတလအတွင်းတိုက်ပွဲ60နီးပါးဖြစ်ပွားခဲ့တဲ့တဲ့တင်ကိုငိမ့်ချန်ပြပြပေးခဲ့တာပါ။အခုဆက်ပြီးရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါ။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့မောင်တောမြောက်ပိုင်းမှာမနေ့ကညနေပိုင်းကပညာရေးမှုတူကိုအမည်မသိလူတချို့ရဲ့ဓာတ်ထိုးတိုက်ခိုက်ခံဓာတ်ထိုးတိုက်ခတ်တာခံရပြီးတိတ်ဆုံးသွားတဲ့အကြောင်းဒေသခံတွေနဲ့ပညာရေးဝန်ထမ်းတွေကပြောပါရယ်။ဘောင်တော်ဒေသမှာရှိတဲ့ပညာရေးဝန်ထမ်းတွေအနေနဲ့လုံခြုံမှုမရှိတော့ဘူးဆိုပြီးစိုးရိမ်နေရတဲ့အကြောင်းဆရာဆရာမတွေကပြောဆိုပါရယ်။ရခိုင်ပြည်နယ်အတွင်းပညာရေးဝန်ထမ်းတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုဝင်းခတ်မောင်ကပြောပြပေးပါရှင်
။မင်းညနေပိုင်းကဘောင်တော်ခရိုင်ပညာရေးမှူးဒေါက်တာမြင့်မြင့်ဆန်းကိုအမည်မသိလူ၃ယောက်ကရုံးထဲဝင်ပြီးဓာတ်နဲ့ထိုးတိုက်ခိုက်ခဲ့တာကြောင့်တိတ်ဆုံးသွားပါရယ်။ဘယ်သူဘယ်ဝါဘယ်ဖွဲ့စည်းကတိုက်ခိုက်တယ်ဆိုတာတော့အခုထိမသိရသေးပါဘူး။အခုလိုဖြစ်စဉ်ကြောင့်မောင်တော်မြောက်ပိုင်းမှာတာဝန်ကျနေတဲ့ဆရာဆရာမတွေကြားစိုးရိမ်မှုတွေမြင့်နေပါတယ်။မောင်တော်မြောက်ပိုင်းကကျေးရွာတစ်ခုမှာတာဝန်ကျနေတဲ့ဆရာမတူကအကြောင်းယူနေဖောင်းတော်မဝေရဲလောက်အောင်စိုးရိမ်နေတယ်လို့ပြောပါတယ်
။အော်ဘလို့ဖြစ်မှလဲလုံချုံနေလို့ကိုယ့်ကိုယ်တော့ကျောင်းစီမဝေရဲတော့ဘူးအဲ့လိုဖြစ်သွားတယ်စိတ်ကြီးက။ကိုဟိုဖြစ်လိုက်တဲ့အချိန်တိုင်းမှာကျန်မွေးစိုးတော့မှဆိုလေကျောင်းဆရာဆရာမတွေခုလာပြီးလုပ်တဲ့မနေ့ကကိစ္စမှာလည်းအညာရေးဌာနကအတီးဆုံးပဲပေါ့ဒီလိုမျိုးမှာဆိုအဲ့လိုဆိုတော့အခြေအနေမျိုးလို့အဲ့လိုလုပ်ရတယ်ကိုယ်လည်းအဲ့လိုယူနီဖောင်းတွေပါတယ်မဟုတ်ရတော့ဘူးအဲ့လိုဝင်စိတ်ဝင်သွားပြီးငါဒီလိုယူနီဖောင်းလိုက်ရင်ငါ့ကိုများလားဒီလုပ်မလားခေတ္တကလာပြီးသိမလဲအဲ့လိုပဲစဉ်းစားနေတော့လေ
မောင်တော်မျိုးနယ်တွေးမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမအများစုဟာတခြားဒေသကလာပြီးတော့တာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်လက်ရှိမှာတော့တိုက်ပွဲတွေကြောင်းမောင်တော်အပါအဝင်မြို့နယ်ချို့ကိုစစ်တပ်ဘက်ကတွာလာရေးပိတ်ထားပြီးစာတင်ကြောင်းတချို့လည်းပိတ်ထားရတယ်လို့ပညာရေးဝန်ထမ်းတွေကပြောဆိုကြပါတယ်။မောင်တော်မြောက်ပိုင်းကကြေးရွာတချို့မှာတာဝန်ကျနေတဲ့ဆရာဆရာမတွေဆိုရင်လည်းတာဝန်အရတင်ကြားပေးနေရပေမဲ့အသက်အန္တရာယ်ဆိုရင်နေတယ်လို့ကျောင်းဆရာတို့
စာတင်ရကြတော့အခုတင်ကတင်နေရတာပါ။ဒါပေမဲ့အရင်ကြီးဟိုပါဖြစ်တဲ့စိတ်ချောင်းချောင်းကြီးနဲ့တင်ရတာတော့မရှိဘူး။တွင်းစိတ်တင်နေဆိုရင်နေနေရညားတယ်။ဒီနေ့ဘာဖြစ်လာမှန်းမသိဘူး။ပြီးတော့ဟိုဒေတာတစ်ခုလုံးကလေတိုက်ပွဲတွေဖြစ်နေတယ်အခုလိုမနေ့ကလိုဖြစ်တဲ့ဟိုအချိန်ကဟိုပါဒီဟိုလမ်းကနေပြီးတော့သွာလာရတဲ့အချိန်တွေမျိုးမှဆန်ဆမတ်ရင်ညကဟိုအန်ဒီညားရရှိရယ်စာတော့တင်နေကြတာပဲဒါတာဝန်အရတော့သွားတင်နေကြတာပဲရှိရယ
်ပြီးရတဲ့ဇွန်လ22ရက်နေ့ကလည်းမောင်းတော့မြောက်ပိုင်းမှာတာဝန်ထမ်းဆောင်နေတဲ့ပညာရေးဝန်ထမ်းနှစ်ဦးပြန်ပေးဆွဲခံခဲ့ရပါတယ်ပြန်လည်လွတ်မြောက်လာခဲ့ပေမဲ့ဘယ်အဖွဲ့အစည်းကခေါ်သွားခဲ့တယ်ဆိုတာထုတ်ဖော်နိုင်ခြင်းပြောဆိုခြင်းမရှိပါဘူးလက်ရှိမှာလည်းပညာရေးဝန်ထမ်းတွေအသက်ခံရတဲ့တည်နေကြအောင်ဆရာဆရာမတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်နေကြတာပါဒေတာကဆရာမတို့က VOA ကိုအခုလိုပြောပါတယ
်ဒီမှာတို့ရဲ့ဟိုနောက်ထပ်ပညာရေးဝန်ထမ်းတူတယောက်မဆုံးဆုံးချင်တာလုံခြုံရေးနဲ့သွားလာလို့ရအောင်ပဲလို့ရှိနေမောင်တို့မှာဆိုတာမောင်တို့ဒေတာပြင်တဲ့အစ်စ်တွေလည်းများတယ်အဲ့အစ်စ်တွေအခုလိုဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးလို့လာရေးတော့မှာမဟုတ်ဘူးသူတို့တာဝန်မထမ်းဆောင်ရတော့ဘူးအဲ့လိုဖြစ်သွားမယ
်လက်ရှိရခိုင်ပြည်နယ်ကမောင်တို့မျိုးနယ်မှာတိုက်ပွဲတွေကြောင့်စာတင်ကြောင်းတွေပိတ်ထားရပါတယ်ပညာရေးဝန်ထမ်းတွေရင်ဆိုင်နေရတဲ့မလုံခြုံမှုတွေနဲ့ပတ်သက်ပြီး ပညာရေးဌာနတာဝန်ရှိသူတွေကိုမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့အကြောင်းတစုံတရာတုံ့ပြန်မှုမရှိခဲ့ပါဘူး။မောင်းနှောမြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားပြီးခဲ့တဲ့ဩဂုတ်လဒုတိယပတ်လောက်ကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ကြမ်းဖက်မှုတွေအရက်သားတွေတေကျမှုတွေအတွက် AA ဘက်ကမြန်မာစစ်တပ်ကိုအပြစ်တင်လေးရှိသလိုစစ်တပ်ကလည်း AA လက်နက်ကိုင်အဖွဲ့နဲ့အာစာအစွန်းရောက်အဖွဲ့ရဲ့လက်ချက်ဆိုပြီးတုံ့ပြန်ပြောဆိုလေးရှိပါတယ်။
ရခိုင်ပြည်နယ်မောင်းတော်ကပညာရေးဝန်ထမ်းတဦးဓာတ်ထိုးခံရတာကြောင့်လုံခြုံရေးစိုးရိမ်နေကြတဲ့တရင်ကိုဝင်းခတ်မောင်ပြောပြပေးခဲ့တာပါအခုတခါတော့မြန်မာနိုင်ငံမှာငွေလဲနှုန်းမတည်ငြိမ်တာတွေကြောင့်အချိန်တိုအတွင်းကုန်စည်နှုန်းအတက်ကျများနေတဲ့အကြောင်းပြောပြပေးမှာပါမြန်မာပြည်တွင်းမှာအခုရက်ပိုင်းမြန်မာကျပ်ငွေနဲ့နိုင်ငံခြားငွေလဲနှုန်းတွေအတက်ကျအပြောင်းလဲမြန်နေပြီးလူသုံးကုန်ပစ္စည်းဈေးတွေလည်းအချိန်တိုအတွင်းအတက်ကျပြောင်းလဲနေတဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေကနဲ့ဆိုင်ရင်ကြက်ငွေတန်ဖိုးပြန်တက်လာပြီမဲ့ငွေလဲနှုန်းမတည်ငြိမ်သေးတဲ့အတွက်ပြည်ပကနေမှပြီးတဆင့်ပြန်ရောင်းချတဲ့ကုန်စည်နှုန်းတွေအပေါ်တတ်မှတ်ရမှာအခက်အခဲတွေရှိနေတယ်လို့ပြောပါရယ်ရန်ကုန်ကပေးပို့တဲ့စီးပွားရေးသတင်းကိုကိုစုံဝင်းလိုင်ကပြောပြပေးမှာပါရှင
်အချိန်တိုအတွင်းမြန်မာကြက်ငွေနဲ့နိုင်ငံခြားငွေလဲနှုန်းအပြောင်းအလဲမြန်နေတဲ့အတွက်အထူးသဖြင့်နေဆက်ကနေဒပိုင်းတနိုင်ပစ္စည်းသွင်းပြီးပြည်တွင်းမှာပြန်လဲရောင်းချနေတဲ့လုပ်ငန်းတွေအတွက်အဆင်မပြေဖြစ်ရတဲ့အကြောင်းလုပ်ငန်းရှင်တချို့ကပြောပါရယ်အင်ဆောင်ပစ္စည်းရောင်းဝယ်နေတဲ့လုပ်ငန်းရှင်တအူးကတော့အရင်လိုထိုင်းနိုင်ငံကနေပစ္စည်းတွေများများသွင်းပြီးလောင်ထားတာမျိုးမလုပ်နိုင်တော့ဘဲငွေပေါက်ဈေးအတိုင်းအနည်းငယ်လောက်သာဝယ်ရောင်းလုပ်နေရတယ်လို့ VOA ကိုပြောပါတယ
်။ဒီနေ့တော့ကတိကောင်းတော့ဖြစ်တာပေါ့ဒါပေမဲ့ဒီလိုပဲပြန်ရောင်းလို့ပြီးသွားတာပဲဒီအချိန်မှာရက်လို့ရတယ်နေရာလို့သတ်သွားပစ္စည်းတွေအကုန်ကြီးစုပုံပြီးဆုံးမရှိဝယ်လို့ရတော့ဟိုကအဆင်မပြေတော့ဘူးလေအဲ့တော့ဒီနေ့တစ်ခုခေါက်ခေါက်ပြီးကုန်လုံးပြီးဆိုတော့ဒီပြန်ရောင်းတော့ဆုံးဖြတ်မှန်းတာပေါ့ဒီဆက်တယ်เนี่ยเราก็เซ็นเปียูดาใบเนี่ยแหละโลอเซ็นเปียออกป้องกันทําตัวอ่ะเดี๋ยวดอลลาร์บางมองดอลลาร์จ่ายเนี่ยแล้วจ่ายมา
ပြီးခဲ့တဲ့ရက်ပိုင်းကပြင်ပပေါက်ဈေးတရားမဝင်ကြိုင်ရောင်းကြိုက်ဝယ်ဈေးကွက်မှာဒေါ်လာကို2500ကျပ်အထိရောက်ခဲ့ပြီးဒီကနေ့အောက်တိုဘာလ3ရက်နေ့ပြင်ပပေါက်ဈေးလည်း2900ကျပ်ကိုပြန်ရောက်လာပါတယ်ရောင်းဈေးဝယ်ဈေးတွေကကျပ်900ဝန်းကျင်အထိဈေးကွာသွားခဲ့ပါတယ်ဈေးမငြိမ်တဲ့အတွက်တချို့ကအယောင်းဝယ်တွေခဏရပ်ထားကြောင်းစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ဗဟုပံကတော့ရည်ညွှန်းငွေလဲနှုန်းဒေါ်လာကို2100ကျပ်သတ်မှတ်ထားဆဲဖြစ်ပါတယ်အင်းကြီးထိုင်းနိုင်ငံနဲ့ဘတ်ငွေလဲနှုန်းမှာလဲစက်တင်ဘာလလဲကမြန်မာငွေတသိန်းကိုထိုင်းဘတ်ငွေ900နဲ့ညီမျှခဲ့ပေမဲ့အခုရက်ပိုင်းမြန်မာငွေတသိန်းကိုဘတ်1500နဲ့ညီတဲ့ငွေလဲနှုန်းအထိပြန်ရောက်သွားခဲ့ပါတယ်အခုအပြင်ပေါက်ဈေးမြန်မာကျပ်ငွေတသိန်းကိုဘတ်ငွေ1400လောက်ပြန်ရောက်သွားတယ်လို့မဲဆောက်မြို့ကငွေလဲလုပ်ငန်းလုပ်ကင်သူတဦးက VOA ကိုပြောပါတယ်တိုင
်းပြည်ပေါ်မှာပေါက်ဈေးနဲ့ညီတာအဲ့ဈေးနဲ့ညီတဲ့လဲမြန်မာပြည်ကငါးပြည်နဲ့ဒီလိုကြောင်းလဲကလကြရအောင်လို့ရှိတယ်ကြတော့ဒီကောင်ကတော့တက်တယ်လို့ပြောတယ်။အဲ့ဒါကျွန်တော်မှန်းလို့လည်းမရဘူး။ကျွန်တော်ကပေါက်ပြရတော့တသိန်းကိုဖြန့်ပြရတယ်ဖြစ်။ကျောင်းလေးရတယ်ပြင်ရတယ်။ကျောင်းလေးရမယ်ဆိုလို့ပြင်ရတယ်။ကျောင်းပြီးရတော့မနေဘူးကြည
့်။တနင်္ဂနွေနေ့မနေ့ပိုင်းကအနည်းငယ်ဈေးကျခဲ့တဲ့အခောက်ရွှေပြင်ပဈေးကတော့ညနေပိုင်းမှာ24သိန်းအထိပြန်တက်လာတယ်လို့ဝယ်ရောက်လုတ်ကင်နေသူတွေကပြောပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ရွှေတစ်ကြက်သားကိုကျပ်26သိန်းအထိဈေးပြန်ခေါ်နေကြတာပါ။ဒေါ်လာဈေးကြောင့်ရွှေဈေးပြန်တက်လာတယ်ဆိုပေမဲ့အယောင်းအဝယ်ကဈေးကွက်ထဲမှာအေးနေတယ်လို့ရွှေလုံငန်းရှင်အသင်းဥက္ကဋ္ဌက VOA ကိုပြောပါတယ်ရွှေလုံငန်းရှင်များအသင်းကတော့ရွှေတစ်ကြက်သားရင်ညွန်းတန်ဖိုးကို19သိန်း 5,000 ကျော်နဲ့ဈေးပိတ်ခဲ့ပါတယ်ဩဂုတ်လနဲ့စက်တင်ဘာလထဲမှာရွှေဈေးနဲ့နိုင်ငံခြားငွေလဲနှုန်းတွေတက်ခဲ့ပြီးကျပ်ငွေတန်ဖိုးကျခဲ့ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကျပ်ငွေတန်ဖိုးပြန်တက်လာခဲ့ပါတယ်ဒါပေမဲ့လည်းမတည်ငြိမ်သေးတဲ့အတွက်ကုန်စည်နှုန်းတွေအပြောင်းအလဲတွေရှိနေတာပါငွေလဲနှုန်းအပြောင်းအလဲပေါ်လိုက်ပြီးပြည်တွင်းမှာတဆင့်ပြန်ပြီးရောင်းချတဲ့ကုန်စည်နှုန်းတွေအပေါ်နေ့စဉ်နေ့ပါပြောင်းလဲသတ်မှတ်နေရတဲ့အကြောင်းပြောဆိုကြပါရခင်ဗျာ
ငွေလဲနှုန်းမတည်ငြိမ်မှုကြောင့်အချိန်ကြိုအတွင်းကုန်စည်နှုန်းအတက်ကျများနေတဲ့အကြောင်းကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါတနင်္လာညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@vnews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင့
်VOA American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ endlink ဖြစ်တဲ့ endlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာညချမ်းပါသောတာရှင်များရှင်ဗီဒီယိုကနေ2029နှစ်အောက်တိုဘာလ3ရက်နေ့တနင်္လာညပိုင်းညပိုင်းပါသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့ရောကနေလိုင်းတူမီတာ30ကီလိုဟက်စ်ကို3ခုံ3ညနဲ့ကို3ရှစ်တုံညာလိုင်းလက်မီတာ190ကီလိုဟက်စ်တင်9ခုံ9ရောကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းနိုင်ဝက်မှာတော့တနင် ရေးပြောဆိုခဲ့ပြီးတဲ့နောက်ကိုယ်စားလှယ်နေရာတွေအတွက်ရောထူးခြားမှုရှိလားဆိုတာတင်ပြထားတဲ့သတင်းတော်မှတ်စုကိုကြည့်ကြရမှာပါ။ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေနဲ့နိုင်ငံတကာအတိုင်းအဝန်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ပြောဆိုခဲ့ကြပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုနိုင်မှုစစ်ကောင်စီနဲ့ NUG ကြားအားပြိုင်မှုတွေလည်းရှိနေပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်လို့သတင်းတော်မှတ်စုအဖြစ်ရန်ကုန်ကပေးပို့ထားတာကိုသားညုံကပြောပြပေးမှာပါရှင်။
စက်တဘာလ7ရက်နေ့မှာစတင်တဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့နိုင်ငံအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့နိုင်ငံခေါင်းဆောင်တွေကစိုးရိမ်မကင်ပြောဆိုကြပါတယ်မြန်မာလူခွင့်ရေးအခြေအနေစိုးရိမ်နေမှုနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့အထွေထွေညီလာခံမိကုံးမှာထောက်ပြဝေဖန်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီလိုလားတဲ့တက်ကြွလှုပ်ရှားသူတွေတိုင်းသားလူနည်းစုတွေအပေါ်မှာစစ်အာဏာပိုင်တွေရဲ့စိုးရိမ်တဲ့ဖိနှိပ်မှုတွေနောက်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအမျိုးသမီးနဲ့မိန်းကလေးတွေပေါ်ဖိနှိပ်မှုတွေတိုးမြင့်လာနေတယ်ဆိုပြီးတော့အမေရိကန်သမ္မတကပြောကြားသွားတာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကလည်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းကစိုးရိမ်စရာအခြေအနေတွေနဲ့ပတ်သက်ပြီးတော့အထွေထွေညီလာခံအဖွဲ့မိကုံးမှသတိပေးထားပါတယ်။မြန်မာနိုင်ငံမှာစိတ်ပျက်စရာလူသားချင်းစာနာမှုလူခွေရေးနဲ့လူညွေးအခြေအနေတွေဟာတနည်းတစ်ခြားပိုပြီးတော့ဆိုးလာနေတယ်လို့သူကပြောဆိုပါတယ်။နိုင်ငံတကာခေါင်းဆောင်တွေရဲ့ကုလသမဂ္ဂထွေထွေညီလာခံမိကုံးတဲ့မြမရေထက်သွင်းပြောဆိုကြတဲ့အထက်မှာနိုင်ဂျီးရီးယားနိုင်ငံသမ္မတကတော့ရွန်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ခွင့်ရရေးကိုအဓိကပြောဆိုပါရတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးဟာအလွန်ရေးကြီးတဲ့ကိစ္စရပ်တစ်ခုဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝန်ရဲ့ကူညီပံ့ပိုးမှုဟာအလွန်ရေးပါတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရက်နိုမာဆူဒီကလည်းကုလသမဂ္ဂထွေထွေညီလာခံမှာပြောကြားသွားပါတယ်။
ASEAN will also continue to address seriously the situation in Myanmar.
အရှိတောင်အာရှနိုင်ငံများအသင်းကြီး ASEAN အနေနဲ့လည်းမြန်မာနိုင်ငံအရေးကိုအလေးထားဆောင်ရွက်သွားမှာဖြစ်ပါတယ်။မြန်မာအရေး ASEAN ဘုံသဘောတူညီချက်၅ရပ်ကိုမြန်မာစစ်ကောင်စီအနေနဲ့အကောင့်ထဲပို့ဖို့ပြက်ကွက်တဲ့အပေါ်အင်ဒိုနီးရှားအနေနဲ့လွန်စွာမှစိုးရိမ်မိပါတယ်။ ASEAN အနေနဲ့မြန်မာအရေး80တိုးနိုင်အောင်ဆောင်ရွက်ရပါမယ်။မြန်မာပြည်ကအခြေအနေတွေနဲ့ ASEAN အသင်းကြီးကိုအကြက်ကင်ခံရတာမျိုးမဖြစ်ဖို့လိုပါတယ်။
မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံအကျပ်တဲအပေါ်မှာကုလသမဂ္ဂလူညွေးကောင်စီရဲ့တုံ့ပြန်ကင်တွယ်မှုနဲ့ပတ်သက်ပြီးတော့စိတ်ပျက်မိတဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကလည်း89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမိကုံးထဲမှာပြောကြားပါရယ်ကုလသမဂ္ဂလူညွေးကောင်စီအနေနဲ့ဒီကိစ္စကိုလက်ရှောင်နေပြီးတော့အာဆီယံကိုလွှဲပြောင်းပေးနေတယ်လို့တော်မှတချို့ကမြင်နေကြတယ်လို့သူကပြောပါရယ်ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံကြေးဝန်ကြီးလည်းဖြစ်တဲ့ဒုံပရမိုဝနီကတော့အာဆီယံ၈တောင်အရှနိုင်ငံများအသင်းရဲ့နီးလန်းနဲ့ဆောင်းချက်တွေဟာမြန်မာနိုင်ငံရဲ့ပြည်ပခါရီချုပ်ငင်းအောင်လို့အကောင်းဆုံးအကူအညီပေးနိုင်မယ်လို့ယုံကြည်တဲ့အကြောင်းကုလသမဂ္ဂထွေထွေညီလာခံမှာပြောဆိုပါရယ်မြန်မာနိုင်ငံအတွင်းသက်ဆိုင်ရာအဖွဲ့အစည်းအလုံးတင်မာမှုတွေလျှော့ချပြီးတော့အကြမ်းဖက်မှုတွေအဆုံးသတ်ရေးချက်ချင်းဆောင်ရွက်ဖို့နဲ့ကောလဲချက်တွေကိုငြင်းငြင်းညံ့တဲ့အဖြစ်ရှာနိုင်အောင်လို့ဆွေးနွေးညှိနှိုင်းဖို့ကိုလည်းတိုက်တွန်းတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးကပြောသွားပါရယ်မြန်မာနိုင်ငံရဲ့ဖြစ်ပေါ်မှုအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ကောင်စီကိုတင်သွင်းခဲ့တဲ့အစီရင်စာတည်းမှာတော့အခုနှစ်ဂျွန်လကစပြီးတော့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခအကြောက်တရားတွေနဲ့လူညွေးအခြေအနေတွေဟာဆိုးဝါးဆုတ်ယုတ်လာခဲ့တယ်ဆိုပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂယာယီမဟာမင်းကြီးနက်ဒယ်အန်နက်ရှက်ကဒီလူခွင့်ကောင်စီရဲ့52ချိန်မြောက်ညီလာခံကိုတင်ပြခဲ့ပါတယ်မြန်မာစစ်တပ်ဟာအတိုက်ခံအင်အားစုတွေကိုပြစ်မှတ်ထားတိုက်ခိုက်ရုံနဲ့မကဘဲနဲ့အတိုက်ခံတွေကိုထောက်ခံအားပေးတယ်လို့ယူဆတဲ့လူမှုအတိုက်ဝန်းတွေကိုပါပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့နဒယ်အန်နာရှက်ကလူခွင့်ကောင်စီမှာထွက်ဆိုပါတယ
်ဒီရေတော်ပုံမုတ်ချအောင်မြင်ရမည်ဖြစ်ပါတယ
်လက်ရှိမှာတော့ကုလသမဂ္ဂထွေထွေညီလာခံကဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရခန့်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစလေဦးကျော်မိုးထွန်းကိုအတိအမှတ်ပြုထားပါတယ်စစ်တပ်ကအာဏာသိမ်းတဲ့အချိန်မှာတမကြီးဦးကျော်မိုးထွန်းကသူ့အနေနဲ့စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့လူလူကရွေးချယ်ထားတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရတားအစိုးရကိုပဲကုစားပြုတယ်ဆိုပြီးမနစ်ကထွေထွေညီလာခံမှာပြောဆိုကြေညာခဲ့တာပါစနသိမှုကိုဆန့်ကျင်ခဲ့သူကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစလေဦးကျော်မိုးထွန်းပေါ်နိုင်ငံတော်တစ္ဆာဖောက်အဖြစ်ဆွဆွဲပြီးတော့စစ်ကောင်စီကသူ့နေရာအစားထိုးဖို့ကြိုးပမ်းနေပေမဲ့ ကုလသမဂ္ဂမှနိုင်ငံကူစားပြုမှုကိုစီစဉ်လက်ခံရတဲ့ Credential Committee ကဆုံးဖြတ်မပေးဘဲနဲ့မနစ်တုန်းကဆိုင်းငံ့ထားပါတယ်။ဒါကြောင့်လည်းရှိပြီးသားမြန်မာအမြဲတမ်းကုစားလေဦးကျော်မိုးထွန်းကလက်ရှိကုလသမဂ္ဂတာဝန်ကိုဆက်ပြီးတော့ထမ်းဆောင်ခွင့်ရနေပါတယ်
။ကျွန်တော်တို့ NUG ကိုအစိုးရတည်းအနေနဲ့အတိမတ်ပြုဖို့ကိစ္စကတော့အရင်တော့သူတို့ပြောပါတယ်။နိုင်ငံကိုပဲအတိမတ်ပြုမယ်အစိုးရကိုအတိမတ်မပြုဘူးဆိုတဲ့အနေအထားမျိုးပေါ့နော်။အဲ့တော့ဒါအရင်တော့ဟို old school of thought ပါပြောမယ်ဆိုရင်တော့အစိုးရတည်းဖြစ်ဖို့အတွက် area ရှိရမယ်ထိန်းချုပ်နိုင်မှုရှိရမယ်ဆိုတော့အကြောင်းအရာကိုတိကထားတယ်ဒါပေမဲ့အခုအချိန်မှာကျွန်တော်တို့ကဟိုတရားဝင်မှုကိုတော့ကျွန်တော်တို့ဒါဘယ်သူမှညှင်းလို့မရပါဘူး NUG ကဒီတကယ်လို့တရားဝင်အစိုးရဖြစ်တယ်ဆိုတော့ပြနိုင်တယ
်ဥကြုံမထွန်းနေရာမှာအစားထိုးခန့်ဖို့ American ပြည်တော်စု Washington DC ကမြန်မာစစ်တမ်းရုံးရဲ့စစ်တမ်းမှုဘုံမူကြီးအောင်သူရင်ကိုမနစ်ကလေးက credential committee ကိုစစ်ကောင်စီဘက်ကတင်သွင်းထားပါတယ်။ဒီနှစ်အတွက်လည်းသူ့ကိုပဲဆက်ပြီးတော့အဆိုပြုထားရှိမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းက view ကိုပြောပါတယ်
။မြန်မာနိုင်ငံအနေနဲ့ကတော့ကျွန်တော်တို့ရခင်ရတိုင်းကျွန်တော်တို့ကိုယ်စလဲပေါ့နော် AAP ဖြစ်တယ်။ဖျောက်နိုင်တဲ့ကိုယ်စလဲပေါ့ဆောင်ရွက်နိုင်မယ့်လူတိုင်းနဲ့ဆောင်ပေးဖြစ်တယ်။ဒါတော့ UN နဲ့လည်းကတော့သူတို့လှုပ်ဆောင်ခြင်းမလှုပ်ဆောင်ခြင်းကတော့သူတို့အပိုင်းမှာဖြစ်ပါတယ်။လူအနေနဲ့ကကုလသမဂ္ဂပေါ်ဝင်နိုင်ငံတကာဖြစ်တာနဲ့တို့ဥပဒေကမ္မခါရပြည်နေနေပြည်နေနေတိုင်းကျွန်တော်တို့ဒီကသွားတရားအနေနဲ့တင်ကြားတာဖြစ်တယ်
။ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုကူစားပြုမဲ့သူဆုံးဖြတ်ချက်ကြာနေအောင်မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပိုပြီးတော့ကြက်တဲဆိုးွားလာမယ်လို့မြန်မာရေလီလာစောင့်ကြည့်နေသူတွေကသုံးသပ်ပါတယ်။ကုလသမဂ္ဂတဏ္ဍာရီအားပြိုင်မှုမှာကာယကံရှင်တူဖြစ်တဲ့တာမကြီးဦးကျော်မထွန်းကCredential Committee ထဲမှာမြန်မာတမှုစုထောက်ခံပေးတဲ့နိုင်ငံအတော်များများရှိတယ်လို့သူ့ရဲ့အမြင် view ကိုပြောခဲ့ပါတယ်
။မြန်မာနိုင်ငံရဲ့ဘောနော်ဒီမိုကရေစီလှုပ်ရှားမှုမှာအားပေးနေတဲ့နိုင်ငံကြားမှာတော့ဘောနော်ဒီပြည်သူကိုကြည့်တဲ့လူကဆက်လက်ပြီးတော့ဒီနေရာမှာရှိစေဖို့အတွက်ဆက်ပြီးတော့သူတို့ကိုယ်တိုင်ကလည်းတွန်းအားပေးတယ်သူတို့ကိုယ်တိုင်ကအားပေးဆောင်ရွက်တယ်ဘောနော်ဒါကြောင့်ထောက်ခံအားပေးခြင်းအားပေးတမ်းပူခြင်းတွေကိုသူတို့အနေနဲ့လုပ်သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ။
ဥကြုံမထုံးနဲ့ဘုံမူကြီးအောင်သူရင်ဘသူကိုရွေးချယ်မလဲဆိုတာ Credential Committee ကဒီနှစ်မှာပြတ်ပြတ်သားသားဆုံးဖြတ်ပါမလားဆိုတဲ့မိကုန်းတွေလည်းထွက်ပေါ်နေပါတယ်။ကုလသမဂ္ဂတန်တမန်အတိုင်းဝန်းနဲ့ညီဆက်တဲ့ VOE ရဲ့သတင်းအရင်းမြစ်ကတော့တယောက်ယောက်ကိုရွေးချယ်လိုက်တာမျိုးမဟုတ်ဘဲနဲ့ Credential Committee ကမနစ်တုန်းကလိုပဲဆုံးဖြတ်ချက်မချဘဲထားလိုက်တာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရေးလေလာသူဒေါက်တာတင့်ဆွေကလည်းသူ့ရဲ့အမြင်ကိုခုလိုပြောပါတယ်။
မြန်မာနိုင်ငံလည်းကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တမကြီးကျော်မထွန်းဆက်လက်ရှိရေးကိစ္စမှာဒီနှစ်တော့ကစစ်ကောင်စီကလူရွေးကောင်စီမှာအမြဲတမ်းဖုံးတူဖြစ်တဲ့ရုရှားကိုပလူပလဲလုပ်ပြီးတော့ဆက်တင်နေတဲ့အချိန်ဆိုတော့အမေရိကန်ပြည်တော်စုကဒီဟာကိုတာတမန်နီးရရုရှားရဲ့တူရဲ့ကိုဘလို့စီယုံတိုင်လေအပေါ်မှာမြင်လဲမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
အခုကျင်းပခဲ့တဲ့89ကြိမ်မြောက်ကုလသမဂ္ဂထူးထူးညီလာခံမှာနှစ်နှစ်ဆက်တိုက်ဖြစ်နေမြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကကုစားပြုမေကွန်ပြောဆိုတာမျိုးမရှိခဲ့ပါဘူး။ရခိုင်တမန်ကြီးတွေကပဲအထူးထူးညီလာခံကိုဆက်ပြီးတော့တက်ရောက်နေပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကမြန်မာရသားဆွေကိုဖယ်ရှားပြီးတော့စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းနိုင်ငံရေးအကြက်တဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ပြီးခဲ့တဲ့နှစ်ဩဂတ်စ်လတည်းတာလီဘန်တွေတကြော့ပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကုလသမဂ္ဂကုစားပြုနေရာငင်းခုံကဒီနှစ်ထိကိုမပြည့်ပြတ်နိုင်သေးပါဘူး။ကမ္ဘာနိုင်ငံတော်မှာတော့ဒီမိုကရေစီလိုလားသူမြန်မာလူမှုအတိုင်းအဝန်းတွေကလက်ရှိတမတ်ကြီးဥကြုံမိုးထွန်းကိုပဲလက်ခံအတိမတ်ပြုတဲ့အကြောင်းထောက်ခံဆန္ဒပြနေကြတာကိုတော့ဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ရပါမယ်။ကျွန်တော်ကားလို့
ကုလမြန်မာကိုယ်စားလှယ်နေရာခံထားရမရသေးတဲ့အကြောင်းဒီသပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာကိုသားညုံတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့စမ်းသစ်တီထွင်ထားတဲ့ drone ရင်တွေအကြောင်းဆက်ပေးထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာစီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါရုရှားနဲ့မြန်မာကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေဟာအမေရိကန်ဒေါ်လာအပေါ်အားပြုရမှုလျော့သွားစေဖို့စစ်ကောင်စီရဲ့ကြိုးပမ်းမှုအဖြစ်စီးပွားရေးအတိုင်းအဝိုင်းကရှုမြင်ကြပါတယ်။ဒါအပြင်မြန်မာနိုင်ငံအတွက်လက်ရှိမှာလိုအပ်နေတဲ့73စီနဲ့ဓာတ်မြေဩဇာလည်းရုရှားစီကရနိုင်ဖို့ရှိတယ်လို့လည်းသုံးသပ်ကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သိမ်းကြီးထိုက်တင်ပြပေးထားပါတယ်ရှင်။
ဆီယနာတင်ပြီးနောက်ပိုင်းမြန်မာစစ်ကောင်စီအခြေကဲရဲ့ရုရှားနိုင်ငံခီးစင်တွေထွက်ပေါ်လာပြီးရုရှားနဲ့စစ်ပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးကြိုးစားလာပါတယ်။ ဒါဟာအမေရိကန်ဒေါ်လာအပေါ်အပြူရမှုရော့သွားရေးစစ်ကောင်စီရဲ့ကြိုးပမ်းမှုအဖြစ်စီးပွားရေးပညာရှင်ဦးစိန်ထေကယူဆပါတယ
်ဒါဒေါ်လာစားသုံးမှာညာသူကယွမ်သုံးမှာယွမ်မှာရူပယ်သွားမယ်အဲ့လိုမျိုးသူကတဆင့်ကန်နဲ့သူကသွားမယ်ဒေါ်လာကိုအပြည့်မှုနဲ့နဲမှာနဲအောင်လုပ်တယ်ဒါပေမဲ့ခုနကျွန်တော်တို့ကကျွန်တော်တို့မှာအဓိကသူ့နိုင်ငံသားငွေရပောက်ရလန်းက border trade ရှိတယ်နောက်တစ်ခါ gas ရောင်းရတာရှိတယ်เนาะကျန်တဲ့ဟာတွေကအမေရိကတို့ Europe တို့ကျန်တဲ့ဒါတွေပို့တဲ့ဟာတွေကသူ့တို့ကပိတ်ဆို့သွားပြီ sanction နေနဲ့မိတယ်เนาะဆန်လေးပါလေး Africa ပို့လို့နည်းနည်းရောင်းဒါလည်းပဲရူပယ်သုံးမသုံးကျွန်တော်မသိဘူးများသောကဒေါ်လာပဲသုံးမှာဖြစ်တော့သူကဒေါ်လာလိုအပ်မှုကအဲ့လိုနည်းနဲ့ short သူကြံစီတာပဲ
American dollar အစားရုရှားတရုတ်အိန္ဒိယငွေကြေးတွေနဲ့အစားထိုးဆောင်ရွက်နိုင်ရေးအတွက်လဲစစ်ကောင်စီအခြေအကဲကရုရှားနိုင်ငံခီးစဉ်အတွင်းမှာပြောခဲ့တာပါရုရှားနဲ့မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုဟာစိတ်ဝင်စားဖွယ်ဖြစ်တယ်လို့ပေါမောက်ခဇက်အဘူဇာကလည်းပြောပါတယ်အရှိတောင်အာရှဒေသတွင်ငင်းချမ်းရေးလုပ်ငန်းစဉ်ပုံကန်ဒေါ်လာမှုဆိုင်ရာရန်ပုံငွေထောက်ပံ့မှုနဲ့ထောက်ပံ့ပို့ဆောင်ရေးနိုင်ငံရေးအရာလက်နက်ကင်ပုံကံမှုတွေကိုနှစ်ပေါင်း30ကျော်ကြာလေ့လာနေတဲ့ပါမောက်ခဆက်အဘူဇာကမြမအရေး STEM Center ဆွေးနွေးပွဲမှာအခုလိုပြောခဲ့တာပ
ါ I think the economic ties are more interesting and that is the support
စီးပွားရေးပူးပေါင်းဆောင်ရွက်မှုကပိုပြီးစိတ်ဝင်စားဖို့ကောင်းပါတယ်မြန်မာနိုင်ငံမှာလက်ရှိတကယ်ကိုလိုအပ်နေတဲ့ဓာတ်မြေဩဇာရောင်းပေးတာမျိုးလောင်စာဆီကိုလျှော့ဈေးနဲ့ရောင်းပေးတာမျိုးပါနောက်ပြီးဒါတွေအလုံးကိုအမေရိကန်ဒေါ်လာနဲ့မဟုတ်ဘဲရောင်းချတာမျိုးလည်းဖြစ်နိုင်ပါတယ်ရုရှားမှာမြန်မာဘဏ်တွေရုံးဖွင့်နေကြတာတွေ့နေရပါပြီ။နှစ်နိုင်ငံစလုံးကပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့ခံနေရတာကြောင့်သူတို့အနေနဲ့အမေရိကန်ဒေါ်လာကိုရှောင်ရှားနိုင်ရည်အတွက်ရူဘယ်နဲ့ဒါမှမဟုတ်လဲကျပ်နဲ့ဒါမှမဟုတ်လဲတခြားနည်းတချို့နဲ့ဖလှယ်ရေးကြိုးစားနေကြတာပါလို့ပါမောက်ခဇက်အဘူဇာကပြောသွားတာပါ။တချိန်တည်းမှာပဲမြန်မာဗဟိုဘဏ်က73စီတင်သွင်းမှုကိုတရုတ်ရန်ငွေနဲ့ပေးချေခွင့်ပြုမဲ့အကြောင်းစက်တင်ဘာလ30ရက်နေ့တောက်ချန်နေ့ကကြေညာတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေကပြောပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူးထွန်းကတော့ဒီအပေါ်အခုလိုမှတ်ချက်ပေးပါတယ်။အဲ
သူကတော့ဒေါ်လာလိုက်ရေးရှင်းကိုဆော့ချတဲ့သဘောပါ။အဲဒုတိယချက်ကတော့ကျွန်တော်တို့အနေနဲ့နေဆက်မှာကျွန်တော်တို့ကဒီ OBO Facebook ကိုရင်တော့စံတို့သဘောတူတာယူရင်ရတာပေါ့နော
်။ဟုတ်ကဲ့ဆရာ
။ဒီဝင်လာတယ်အဲဒီဘက်ကိုပြန်ရောက်တဲ့နေရာမှာရင်တော့ဒေသကနေတင်သွင်းတဲ့ပစီကိုပဲသိရှိခွင့်ပြုလာတာ။အဲတော့ဒေသကနေဝင်တဲ့ပစီကနေရတဲ့အကြောင်းကိုကျွန်တော်တို့ Facebook ကိုရင်ပြန်ဝင်လာတဲ့ယူရင်အတွက်သုံးပြုလိုက်တာနေရပေါ့နော်။အဲတော့ယူရင်ဈေးတိတ်မရတဲ့သဘောရှိတယ်။အခုစီသမားကိုသိရှိခွင့်ပြုလိုက်တယ်ဆိုတော့ဒါဘာပဲဖြစ်ဖြစ်ဟုတ်ကဲ့တော့ဒီတရုတ်နိုင်ငံကိုကျွန်တော်က Facebook ပို့တဲ့လူတွေအတွက်ကတော့ဒေသကပို့တဲ့လူတွေအတွက်ကတော့ပို့ပြီးတော့အားသာပါတယ်ပေါ့နော်သူတို့ကဈေးကောင်းပြန်ရနိုင်တဲ့နေသားတွေ့တယ
်ပြည်တွင်းဈေးကွက်မှာလဲရွှေဈေးဒေါ်လာဈေး73စီဈေးအနည်းငယ်ကျလာပြီးမဲ့တခြားကုန်စည်တွေကတော့ဈေးသိမ့်မကျသေးပါဘူးဆန်ဈေးကတော့စနေနေ့တုန်းကဒိုင်ဈေးကျခဲ့ပါတယ်ရုရှားကနေလောင်စာဈေးဝယ်ယူမယ်ဆိုတာကိုတော့စစ်ကောင်စီဘက်ကလည်းပြောဆိုထားတာပါဒါပေမဲ့ဘလို့နှုံးတာနဲ့ဝယ်ယူထားတယ်လဲဘလောက်ပမာဏဝယ်ယူတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးပုံမှန်အဖြစ်တော့မြန်မာနိုင်ငံဟာစင်ကာပူနောက်တရုတ်ရဲ့ပက်ထရိုချိုင်းနာတို့ကနေရန်ကုန်စိတ်ကန့်အယောက်နှုံးနဲ့ဝယ်ယူနေတာဖြစ်ပါတယ်ဒါပြင်ရုရှားထံကဓာတ်မြေဩဇာဝယ်ယူရရှိရေးလည်းဖြစ်နိုင်တယ်လို့ဒေါက်တာဆူထွန်းကယူဆပါတယ
်မှန်တယ်ကျွန်တော်ကဓာတ်မြေဩဇာလည်းဒီပြီးခဲ့တဲ့လတွေပါပေါ့နော်ကျွန်တော်ကဝယ်လို့ခက်သွားတာပေါ့နော်တရုတ်ပြည်ကရင်တော့ကျွန်တော်ယူရီးယားမျိုးစားဝယ်တယ်တရုတ်နိုင်ငံက export ban နဲ့တော့ဝယ်လို့ခက်သွားတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒါဘာလဲဖြစ်ဖြစ်ယူတဲ့မျိုးစားနဲ့အဓိက focus ထုတ်ပြီးပြောတာပေါ့နော်ယူရီးယားတော့ဒီရင်းနဲ့ဟို gas diesel ဝယ်ပြောတာတကယ်တမ်းကျတော့ဒီယူရီးယားလည်းဝယ်လို့ပူခက် gas diesel တော့မဝယ်လို့လွယ်အဲ့တော့ဒါနဲ့တော့ဒီနဂါစအနေနဲ့အဓိကသူပေးချင်တာကတော့အဲ့ဒီယူရီးယားမျိုးစားကိုဖြည့်ခံတယ်လို့ထင်တယ်
ဟုတ်ကဲ့
သူကလာမယ့်အရာဒီမှာပေါ့ဒီထုတ်ပြန်တဲ့နေရာတော့ဝေစာဘာဒီက8သိန်းစိုက်ဖို့အတွက်သူကဒီရန်ဟို400ဘီလီယံသူကနေထောက်ပံ့မယ်ဆိုပြီးတော့ပြောတာပေါ့ကိုဗစ်ရန်ကုန်ဝေးတာအဲ့ဒီကိုထောက်ပံ့တဲ့နေရာမှာသူကဝေကိုမထောက်ပံ့ဘဲရောစာထောက်ပံ့တယ်လို့ဆိုတာတော်တယ်နော်အဲ့ဒီဟာယူရီးယားဒီရောစာဟိုရုရှားကနေသူရတာပုံစံကိုတော့ထင်
ရုရှားနဲ့မြန်မာကြားရေလုံငန်းပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လိုက်လက်မှတ်ရေးထိုးထားတာကိုလည်းတွေ့ရကြောင်းဒေါက်တာဆိုးထွန်းကပြောပါတယ်
။ရုရှားထွက်တဲ့ရေလုံငန်းကုန်ကြမ်းကိုကျွန်တော်တိုင်းတည်းကလက်ရှိရေလုံငန်းဒီကေကားဆဲ့ုံတွေကဒီကုန်ကြမ်းမရှိတော့မလဲနိုင်တာရှိတော့ရုရှားနေပြီးအကောင်စနစ်နဲ့တင်သွင်းပြီးတော့မှပြန်ပြီး re-export လုပ်တယ်ဆိုတာအမှုလူထိုးတော့တွေ့ရုရှားနေပြီးတော့ဒီဒီတော့ပဲဒီလိုအကောင်စနစ်ကိုပါပြီးတင်သွင်းပြီးတော့မှအမဘီရနေကြမှာဒါပုံစံပြန်ဆွဲယူရတဲ့ထုတ်ပြန်မှာဒီစကိုလုံးနဲ့နှမိုးကြီးထိုးတော့လို့ကြောင့်ပြေ
အိန္ဒိယကလည်းမြန်မာပြည်ကကုန်စည်ကိုအိန္ဒိယရူပီးနဲ့ဝယ်ယူဖို့နှစ်ဖက်ဆွေးနွေးနေကြပါတယ်ဒါပေမဲ့လက်တွေ့ဆောင်ရွက်နိုင်တာတော့မရှိသေးပါဘူးလက်ရှိမှာတော့ထိုင်းနယ်စပ်မှာထိုင်းဘန်တွေနဲ့ဘတ်ငွေတရုတ်ယွမ်ငွေတို့အသုံးပြုဆောင်ရွက်နိုင်တာရှိပါတယ်ဒါပေမဲ့လည်းရုရှားနဲ့အိန္ဒိယငွေကြေးတွေနဲ့တော့ကုန်သွယ်ရေးမှာလက်တွေ့မလုပ်နိုင်သေးပါဘူးရှင
်မတ်တင်ဂီထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်ပြီးတက်တန်ရောင်သတင်းလွှာအစီအစဉ်မတိုင်ခင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဗြိတိန်နိုင်ငံမှာစက်တင်ဘာလဆန်းကလှုပ်ခဲ့တဲ့မောင်းသူမဲ့ drone ယာဉ်ပြပွဲတစ်ခုမှာပိုပြီးစမ်းသစ်ရှေ့ပြေးတဲ့ drone ယာဉ်တွေကိုပြသခဲ့ကြပါတယ်။ခောက်တောင်ပန်တက် drone အချိန်ကြာကြာပြန်တန်းနိုင်မဲ့ drone စသဖြင့်ထူးခြားတီထွင်မှုသစ်တွေကိုပွဲထုတ်ပြသခဲ့တဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါရရှင်။ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ Drone X Drone ယာဉ်ဆိုင်ရာကုန်စည်ပြပွဲဟာပုဂ္ဂလိကလုပ်ငန်းရှင်အချင်းချင်းကြားအယောင်းဝယ်လုပ်နိုင်တဲ့အကြီးအကျယ်ဆုံး Drone ယာဉ်ကုန်စည်ပြပွဲကြီးဖြစ်ပါတယ်။မောင်းသူမဲ့ Drone ယာဉ်တွေကိုတီထွင်နေတဲ့ကမ္ဘာအနှံ့ကကုမ္ပဏီတွေကသူတို့ရဲ့နောက်ဆုံးတီထွင်ဖန်တီးမှုတွေကိုပွဲထုတ်မိတ်ဆက်ပြသခဲ့ကြပါတယ်။ဆေးရုံတွေမှာအရေးပေါ်လိုအပ်တဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေကိုအချိန်မြန်မြန်ပို့ဆောင်ပေးနိုင်အောင်တီထွင်ထားတဲ့ Drone တွေထဲမှာအစ္စရေးနိုင်ငံက Gatfin ကုမ္ပဏီတီထွင်ထားတဲ့ Drone ကတော့တောင်ပန်ကိုခောက်နိုင်ဖြတ်နိုင်တဲ့ drone ရေမျိုးဖြစ်ပါတယ်။အစင်းအတက်မှာတောင်ပန်ကြောင့်အကန့်အသတ်ဖြစ်မနေအောင်တောင်ပန်တွေကိုခောက်နိုင်အောင်လှုပ်ထားတာဖြစ်ပါတယ်
။ Well, first of all, fixed wing air vehicle was never designed to take off vertically. It was never designed for that.
ပုံစံတောင်ပန်တက်ထားတဲ့ရေမျိုးကအပေါ်ကိုဒေါင်လိုက်ပြန်တက်နိုင်ဖို့ဒီဇိုင်းလုပ်ထားတာမဟုတ်ပါဘူး။ကျွန်တော်တို့လည်းအစကဒေါင်လိုက်ပြန်တက်နိုင်အောင်ကြိုးစားထွင်ခဲ့ပါသေးတယ်။ဒါပေမဲ့ပြဿနာတွေအများကြီးကြုံရပါတယ်ပထမပြဿနာကလေပြင်းတိုက်နေခြင်းဆိုရင်ယင်ကအရန်ကိုရိမ့်လှုပ်ပြီးတော့မငြိမ်တော့ပါဘူးတောင်ပန်ပူရှည်လေးပူလှုပ်နေဖြစ်ပါတယ်အဲ့ဒါကိုထိမ့်ဖို့တိတ်ကိုခက်ပါတယ်အဲ့ဒါကြောင့်တက်ချိန်ဆင်းချိန်မှာဘေးတောင်ပန်တွေရှိနေရင်အများကြီးအကန့်အသတ်ဖြစ်ပါတယ
်သူတို့ရဲ့ drone ယာဉ်တွေမှာလစ်သီယမ်ဘက်ထရီမဟုတ်ဘဲ hydrogen fuel cell battery အမျိုးအစားကိုသုံးထားတာဖြစ်လို့အချိန်ပိုကြာကြာပြန်တန်းနိုင်ပါတယ်ဒါကြောင့်တခြား drone ယာဉ်တွေထက်ကိုပိုဝေးတဲ့အကွာအဝေးကိုသွားနိုင်မှာပါအခုနောက်ပိုင်းတီထွင်ကြတဲ့ drone ယာဉ်တွေမှာ lithium battery ရဲ့အစား hydrogen battery တွေကိုပိုပြီးတော့သုံးလာကြပါတယ်အဓိကအားသာချက်ကတော့ဓာတ်အားကိုချက်ချင်းပြန်ဖြည့်နိုင်တာဖြစ်ပါတယ် lithium battery တွေဆိုရင်တော့ battery ကုန်သွားရင်အဲ့ဒီ battery ကိုဖြုတ်အားသွင်းထားတဲ့ battery နဲ့လဲတက်ရတာမျိုးဖြစ်ပါတယ် hydrogen battery ရဲ့နောက်ထပ်အားသာချက်ကဖလုံးအိမ်တန်းခွေဖြစ်စေတဲ့ညဉ့်ညမ်းလေတုလုံးဝမထွက်တာဖြစ်ပါတယ်မောင်းသူမဲ့ drone ယာဉ်တွေအဓိကတီထွင်ထုတ်လုပ်နေတဲ့ဗြိတိန်နိုင်ငံက ISS Aerospace ကုမ္ပဏီကလည်း hydrogen အသုံး sensor 8ဆိုတဲ့သူတို့ရဲ့ drone ယာဉ်အသစ်ကိုမိတ်ဆက်ပါတယ်။ဝင်းကျိန်25 kg အထိသဲဆောင်နိုင်တဲ့ sensor 8 drone ယာဉ်မှာအာယုံခံ sensor တွေအများကြီးတက်ထားတဲ့အတွက်လိုချင်တဲ့အချက်လက်အများကြီးကိုတစ်ခေါက်ပြန်တန်းချိန်အတွင်းမှာပဲရနိုင်တယ်လို့ပြောပါတယ်။ hydrogen fuel cell နဲ့တွဲရဲ့ hydrogen over တက်ထားတဲ့အတွက်တခြား drone တွေထက်ကို3စားလောက်ပိုကြအောင်ပြန်တန်းနိုင်မှာဖြစ်ပါတယ်။
This is our Sensor 8 aircraft. It's been designed for multiple sensors, data fusion, autonomy.
အယုံကစင်ဆာကြိယာတွေအများကြီးနဲ့တိကျမှန်ကန်တဲ့ချက်လက်တွေရယူဖို့အဝေးတိုင်းစနစ်မလိုဘဲနဲ့သူ့ဘာသာပြန်တန်းနိုင်ဖို့ Sensor 8 drone ယာဉ်ကိုတီထွင်လာတာဖြစ်ပါတယ်။ဝေးလံသွားပြီးတော့အချက်လက်တွေစုဆောင်းနိုင်ဖို့ရည်ရွယ်လုပ်ထားတာဖြစ်လို့ဘက်ထရီသက်တမ်းမိနစ်30 40လောက်နဲ့တည်းမလုံလောက်ပါဘူး။ Hydrogen battery နဲ့ဆိုရင်အဲ့ဒီထက်2ဆ3ဆပိုပြီးတော့ကြာကြာပြန်တန်းနိုင်ပါတယ်။ဒီ drone ယာဉ်ကတနိုင်ခွဲလောက်ထိကြာကြာပြန်တန်းသွားနိုင်ပါတယ်။အတော်အသင့်ဝင်ချိန်နဲ့ဆိုလို့ရှိရင်နှစ်နာရီလောက်တောင်မှပြန်တန်းနိုင်တဲ့အတွက်ဧရိယာပူဝေးဝေးသွားပြီးတော့ချက်လက်တွေစုဆောင်းနိုင်ပါတယ်ပုံမှန် drone ယာဉ်တွေလိုမျိုးပြန်တန်းနိုင်တဲ့အချိန်အကန့်အသတ်အတွက်စိတ်ပူနေစရာမလိုပါဘူး
ဂျာမနီက Aero DCS ဆိုတဲ့ကုမ္ပဏီကလည်းသူတို့ရဲ့ Hydrogen Battery 3 Air Baro Drone ယာဉ်တွေကကီလိုမီတာ800အထိအကွာအဝေးဘက်ထရီပြည့်နေရင်8နာရီအထိ drone ကိုမောင်းနှင်နိုင်မယ်လို့ဆိုပါတယ်ဒီ drone အမျိုးအစား drone တစ်ခုကိုချန်ခင်းစေးဒေါ်လာ4000နီးပါးလောက်နဲ့များများထုတ်လုပ်နိုင်ဖို့ရည်ရွယ်ထားပါတယ် drone ယာဉ်တွေပုံပေါ်ပေါ်ပါပြီးတော့အချိန်ကြာကြာပြန်သန်းနိုင်ဖို့အခုလို hydrogen battery ကိုအသုံးပြုနေကြသလိုလောင်စာနဲ့ဓာတ်အားပေါင်းထားတဲ့ hybrid drone တွေကိုလည်းတည်ထွင်ထားကြပါတယ် Steadicopter ကုမ္ပဏီကတည်ထွင်တဲ့Black Eagle 50 မောင်းသူမဲ့ hybrid ရဟယင်ကရေပြင်ပေါ်မှာဝေးဝေးလန်လန်မောင်းနှင်နိုင်အောင်ရည်ရွယ်လုပ်ထားတာလို့ပြောပါတယ
် The hybrid solution is basically running on an electric motor but receiving the electricity from a generator that runs on fuel
hybrid လို့ပြောရတာက drone ယင်ကိုတအားသုံးမော်တာနဲ့မောင်းနေပြီးတော့အဲ့ဒီတအားရဖို့အတွက်လောင်စာ3ထုတ်လုပ်ထားလို့ဖြစ်ပါတယ်အဲ့လိုထုတ်ထားတဲ့အတွက်မော်တာအစမပြတ်လဲပြီးတော့ပြန်တန်းနိုင်ပါလေပို့ပြီးတော့ဆိတ်ချရတဲ့အပြင်အများကြီးထိမ့်သိမ့်ပြုပြင်နေကြလဲမလို့ပါဘူးဝင်ရင်ထဲမှာ9နိုင်လောက်ကြတဲ့အထိပြန်တန်းနိုင်ပါလေ
Black Eagle 50 mount to my helicopter ကဝင်ကြိမ်50 kg အထိကိုတည်ဆောင်နိုင်တယ်လို့ပြောပါတယ် mount to my drone ယာဉ်တွေပို့ပြီးပေါ်ပါလေဝင်ရင်ထဲမှာအချိန်ကြာကြာပြန်တန်းနိုင်လေဖြစ်အောင်လို့ Denmark နိုင်ငံက Nordic Wing ဆိုတဲ့ကုမ္ပဏီကလည်း Astro ဆိုတဲ့ drone ယာဉ်ကိုတီထွင်ထားပါသေးတယ်ပေါ်ပေါ်ပါပါဖြစ်အောင်တီထွင်ထားတဲ့အတွက်သူတို့ရဲ့ drone ကိုလက်တစ်ဖက်ထဲနဲ့ကင်ပြီးတော့လေထဲကိုပြစ်လွှတ်နိုင်ပါတယ်။နောက်ထပ်ထူးခြားချက်ကပြန်ဆင်းတဲ့အခါမှာအချိန်လျှော့လိုက်ပြီးတော့တဝဲလေလေနဲ့မြေကြီးပေါ်ကိုထိုးဆင်းနိုင်အောင်လုပ်ထားတာပါ။မြေကြီးပေါ်ကိုဒီတိုင်းဆင်းသက်တဲ့အခါမှာအထီးခိုက်မရှိအောင်လို့တောင်ပံတွေကိုလည်းဖြုတ်ချပေးလိုက်ပါတယ်
။ Our aim with the Astero drone was to build a sufficiently robust drone.
ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကအလားတူ drone တွေထက်အတော်အသင့်အကျန်းခံနိုင်တဲ့ drone ယာဉ်မျိုးတီထွင်နိုင်ဖို့ဖြစ်ပါတယ်။အထက်ထက်အခါခါပြုတ်ကြတာတောင်ပြတ်မသွားဘဲထက်ထက်ပြီးပြန်တန်းနိုင်ဖို့ဖြစ်ပါတယ်
။စစ်ဖက်သုံးမဟုတ်တဲ့သူတို့ရဲ့ Astro drone ရဲ့တစ်ခုကိုဒေါ်လာ3000ကျော်လောက်ပေးရမှာဖြစ်ပါတယ်။ဆေးရုံတွေမိသက်တွေအပါအဝင်အရက်ဖက်သုံးအတွက်မောင်းသူမဲ့ drone ယာဉ်တွေကိုအသုံးများလာနေတာကြောင့်အခုလိုမျိုးနောက်ဆုံးပေါ်နည်းပညာတွေနဲ့ drone ယာဉ်တွေကိုထူးထက်တဲ့ထူးအောင်တီထွင်နေကြတာဖြစ်ပါတယ်ရှင်။ကျမဆုမြတ်ပါမှာ
။ဆုမြတ်မွန်ရဲ့ blogger ရေပြောသမျှအစီအစဉ်ကိုတင်ဆက်ပေးထားတာနားဆင်ကြရပါရှင်။အခုဆက်ပြီးတော့မအေးတန်တာကြောင့်တင်ဆက်ပေးထားတဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုရှုစားနားဆင်ကြရအောင်ပါ။ကဘာမှာတရားမျှတမှုအတွက်ရှေ့တန်းကတိုက်ယူနေတဲ့သတင်းထောက်တွေအတွက်ဆိုပြီးမင်းသားဂျော့ကလူနီတို့ဒဇနီးမောင်နှံစူပွေးပွဲကျင်းပခဲ့ကြပါဗျ။ James Bond ရုပ်ရှင်တွေကလို့ S Martin ကဒေါ်လာ3တန်းကျော်နဲ့အမည်မဖော်ဝဲသူတူလေးလံအောင်သွားပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတက်တက်ရောင်သတင်းလောအစီအစဉ်မှာမယ်ရေးတက်နာကျော်ကတင်ဆက်ပေးထားပါတယ်ရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရေးစည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာမှပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ဟောလိဝုဒ်အကျော်မော်မင်းသားဂျော့ရှ်ကလူနီနဲ့သူ့ရဲ့ဇနီးအမ်မာကလူနီတို့ဟာနယူးယောက်မြို့မှာ LB ဆုချီမြင်ပွဲကျင်းပပြီးတော့တရားမျှတမှုတွေတိုက်ပွဲဝင်နေကြတဲ့သူတွေကိုဂုဏ်ပြုသွားပါတယ်။ဖန်စီချုံနောင်ခံရနိုင်ကိုယ်ကိုယ်တိုင်ထိခိုက်ခံရနိုင်တဲ့အနေရကြကကဘာတော်မှာတရားမျှတမှုကိုရဲရဲဝံ့ဝံ့ကာကွယ်နေကြတဲ့သူတွေအတွက်ဒီစုကိုချီးမြှင့်တာပါလို့ဂျော့ရှ်ကလူနီကဒီစုအကြောင်းရှင်းပြထားတဲ့ဗီဒီယိုထဲမှာပြောထားပါသေး။မင်းသားဂျော့ရှ်ကလူနီဟာသူ့ရဲ့ဇနီးဖြစ်သူဗြိတိန်နိုင်ငံသူလူ့အခွင့်အရေးရှင်နဲ့အမ်မာကလူနီနဲ့အတူဒီစုပေးပွဲစီစဉ်လှုပ်ဆောင်ပြီးတော့ကဘာကြီးမှာမလုံးဝဖြစ်လုပ်ရမယ့်အလုပ်တွေလှုပ်ဆောင်နေပါတယ်လို့ပြောနေကြတဲ့သူတွေအတွက်အများရဲ့အာရုံစိုက်မှုကြောင့်
That we need in the world journalists who are saying I'm willing to go to jail for 85 years like Maria Reza I mean she's here right
now 85 years လဲကြားနိုင်ပါတယ်လို့ပြောတဲ့သတင်းတော့တွေ Maria Reza လို့ပါလို့ George Clooney ကပြောပါတယ် Nobel ငြိမ်းချမ်းရေးဆုရှင် Maria Reza ကဖိလစ်ပိုင်နိုင်ငံကသတင်းတော့ဖြစ်ပါတယ် George Clooney ကသူ့ရဲ့နာမည်ကိုပြောသွားပြီးတော့သူအခုဒီပွဲမှာရောက်နေပါတယ်တဲ့သူတရက်နဲ့ရက်နဲ့ပြန်มาပါသူကသူ့လို့သူလို့85နှစ်ထောင်တယ်ကြားခံရနိုင်ပါတယ်လို့ပြောပြသွားပါတယ
် All I mean all of our awardees are on the front lines of the fight for justice and they're doing so they're doing amazing work but they're at risk of either being locked up
ဆူပေးတဲ့သူအားလုံးကတရားမျှတမှုတွေရှေ့တန်းကနေတိုက်ပွဲဝင်နေကြတဲ့သူတွေပါ သူတို့ကတကယ်ကိုချီးကျူးအံ့ဩစရာအလုပ်တွေလုပ်နေကြပါတယ်။ဒီကြသူတို့ကိုဒီစင်းမြတ်မော်တင်ပေးခြင်းပါတယ်။သူတို့ကိုအကောက်ွယ်ပေးနိုင်မဲ့မေးလင်းရောင်ထုတ်ပေးခြင်းပါတယ်လို့ပြောသွားပါတယ်။သူကအဲ့ဒီတင်တောက်တွေရဲ့နိုင်ငံတွေကအစိုးရတွေမူဝါဒတွေကိုပြောင်းလဲပေးနိုင်မှာမဟုတ်လို့သူတို့ပေါ်မှာအများကအာယုံဆိုင်မိလူများသိအောင်လို့မိမောင်းထုတ်လှုံ့ဆော်ပေးခြင်းအပြင်သူတို့ရဲ့နိုင်ငံမှာအစိုးရကထင်သလိုလှုံ့ချင်တိုင်းလှုံ့လို့မရမှာဖြစ်တယ်လို့သူကရှင်းပြပါတယ်။Josh Clooney ရိုးဇနီးမောင်နှံရဲ့ဒီခန္ဓာကိုယ်တော့သူတို့ရဲ့မိတ်ဆွေနာမည်ကျော်အမှုပညာရှင်တွေဖြစ်တဲ့မင်းသမီး Julia Roberts, မင်းသမီးကြီး Meryl Streep နဲ့တချိန်ကကမ္ဘာကျော် Supermodel Cindy Crawford တို့လည်းတက်ရောက်လာတာတွေ့ရပါတယ်
။ Gentlemen, a 3.2 liter straight six cylinder.
James Bond ရုပ်ရှင် No Time to Die ရုပ်ရှင်ဇာတ်ကားမှာသုံးတဲ့ Aston Martin DB5 model car နဲ့စင်တူကားကိုတော့လေလံပွဲမှာဒေါ်လာ3သန်းကျော်နဲ့ရောင်းလိုက်ရပါတယ်။ကမ္ဘာမှာအဲ့ဒီကားမျိုးကဒီရုပ်ရှင်တွေကကားအပါအဝင်နှစ်ကားပဲရှိတယ်လို့လေလံပွဲကိုစီစဉ်တဲ့ Christie လေလံကြီးဟာကပြောပါတယ်။အဲ့ဒီကားကို September 28ရက်နေ့လေလံပွဲမှာတယ်လီဖုန်းနဲ့လှမ်းပြီးတော့လေလံဆွဲသူတို့ဝယ်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီမှာကားရောင်းရတဲ့ငွေကိုတော့ The Princess Trust Brahita အဖွဲ့ရဲ့လူငယ်အကျိုးလုပ်ငန်းတွေနောက်ပြီးတော့UK ထောက်လိုင်းရေးအဖွဲ့မှအခုရောအရင်ကရောအလုပ်လုပ်တဲ့သူတွေကိုကူညီတဲ့အိရှေ့ရန်ဝေလာမင်းသားရန်မုံငွေအဖွဲ့ပြီးတော့အခုနဲ့အရင် UK အထူးတပ်ဖွဲ့ဝင်တွေကိုကူညီနေတဲ့ Pride အဖွဲ့၃ဖွဲ့အတွက်သုံးသွားမှာဖြစ်ပါတယ်။ James Bond ရုပ်ရှင်စတင်ရိုက်ကူးထုတ်လုပ်တဲ့260ပြည့်အထိတ်အမှတ်ဖြစ်တဲ့ Aston Martin ကားကားအစားမင်းသား Daniel Craig ဝတ်တဲ့အဝတ်အစားနောက်တော့ရုပ်ရှင်ထဲမှာသုံးတဲ့ပစ္စည်းတွေအစုံလေးလံတင်ရောင်းချနေတာပါ။ဂျန်နီအမတ်တရပစ္စည်းတွေကိုတော့ James Bond အမတ်တရနဲ့တက်မှတ်ထားတဲ့အော်တိုဘာလ5ရက်နေ့ထိ online ကနေပြီးတော့လေလံတင်ရောင်းချနေပါတယ
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။
မေးတဲ့နာကြောင့်စီစဉ်တင်ဆက်ပေးခဲ့တာပါတနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲမကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဥတည်မောင်တန်းကပြောပြပေးမှာပါရှင
်ယူနန်ပုံတိုင်းအပြည့်စီကနေပြန်လဲထူထောင်ရေးလုပ်ငန်းတွေကိုကြည့်ဖို့အမေရိကန်တပ်မတော်ဂျိုးဘိုင်ဒန်နဲ့ဇနီးဂျယ်တို့ဟာပျူတိုရီကိုကျွန်းကိုဒီနေ့တနင်္လာနေ့မှာတွားရောက်ကြမှာဖြစ်ပါတယ်ဒေါ်လာတန်း60ကူကြီးပေးမှာကိုလည်းဒီခီးစင်မှာကြီးညာဖို့ရှိပါတယ်လာမယ့်နိုဝင်ဘာလ17ရက်နဲ့19ရက်ထိုင်းနိုင်ငံမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဒီလကအေပက်အစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်တော့မှာမဟုတ်ဘဲဒုတိယသမ္မတကမ်ပလာဟဲရစ်ပဲတက်ရောက်မယ်ကြောင်းထိုင်းနိုင်ငံထုတ်သတင်းတွေပါရေးပါတယ်မြန်မာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအင်ဒိုနီးရှားနိုင်ငံမှာတရားစွဲဆိုနိုင်ရေးအတွက်သတင်းလွတ်လပ်ခွင့်အဖွဲ့ AGI နဲ့လူခွင့်ရေးအဖွဲ့ရဲ့ရှောက်ထားချက်ကိုလာမယ့်အောက်တိုဘာလ17ရက်မှာအင်ဒိုနီးရှားနိုင်ငံဖွဲ့စည်းပုံခြေဥရာဥပဒေခုံရုံးကဒုတိယအကြိမ်ကြားနာမှာဖြစ်ပါတယ်။တနင်္ဂနွေနေ့အစောပိုင်းကဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားခြံစည်းရိုးနီးမှာမြေမြုပ်ပိုင်းတလုံးပေါက်ကွဲခဲ့တဲ့အတွက်ဆယ်ကျော်သက်အရွယ်ရိုဟင်ဂျာလူငယ်တူသေဆုံးသွားပြီးနောက်ထပ်အမျိုးသားတူပြင်းထန်ဒဏ်ရာရရှိခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်တကား Tribute သတင်းစာမှာရေးသားထားပါတယ်။
တင်လာညအတွက်တင်အကျဉ်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးခဲ့တာပါဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ PJ Elop တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးရဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီမှလည်းတလဲပြန်နှာစင်နိုင်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြရတော့လဲကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေ့ခတ်သိမ်းကင်းနေပြီးတော့အေးစက်တဲ့ညလေးဖြစ်ပါစေရှင်ကျွန်မလေးပါပါ
Thank you.
This program has come to you from the Voice of America, Washington.